Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ23ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညဘက်သတင်းတွေကိုမအီတန်စင်နဲ့အတူချင်ညာပြီးသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံကိုတင်ပို့နေတဲ့လောင်စာထုတ်ကုန်တွေကိုကန့်သတ်လျှောက်ချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံကဒီကနေ့မှချင်ညာလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကိုယူတီအိုလို့တောက်ချနေကခေါ်ဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတွားရောက်သတင်းယူခဲ့တဲ့မြန်မာသတင်းတောက်အုပ်ကိုအမဂန်နဲ့ပြန်လည်ပေးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဒီကနေ့မှကြေညာလိုက်ပါတယ်ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်ဒီကနေ့ညသတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
အမဂန်ရရတော့ကျိုးစိုးပါတယ်နောက်ကတော့ဒါအားဖြင့်ဒီအစိုးရနိုင်ငံရေးဝန်ကြီးဌာနတွေသူတို့ရဲ့ဆောင်ရွက်မှုကြောင့်လည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့လေဆိုတော့
မြန်မာစာနယ်ဇင်းကောင်စီအဖွဲ့ကဦးမြင့်ကျော်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်အစ္စရေးနဲ့ပါလက်စတိုင်းအတိုင်းဝိုင်းတစ်ခုကြားရင်းနှီးမှုနဲ့နားလည်မှုရစေတဲ့ဘဲဂမွန်ကစားနီးချန်ပီယံရွေးပွဲအကြောင်းတခါဒုက္ခသည်တွေကိုကူညီပေးတဲ့စားသောက်ဆိုင်အကြောင်းနဲ့မတန်ဆွမ်းတွေအတွက်ယင်အသေးစားတီထွင်မှုအကြောင်းပြင်မြန်မာတခွင်အစည်းအဝေးတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မိုက်အသင်းစင်တို့ပြောပြပေးပါမယ်ရှင်
တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံကိုတင်ပို့နေတဲ့လောင်စာထုတ်ကုန်တွေကိုကန့်သတ်လျှော့ချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံကဒီကနေ့မှကြေညာလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ဒုံးလနဲ့ထုတ်လုပ်မှုအစီအစဉ်တွေပေါ်မှာကုလသမဂ္ဂကဒဏ်ခတ်ရေးယူလိုက်တာနဲ့အညီလှုပ်ဆောင်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကိုတင်ပို့နေတဲ့တန့်စင်မီတာလောင်စာစီတွေကိုလာမယ့်အောက်တိုဘာ1ရက်နေ့ကစတင်ပြီးတော့တနစ်ကိုပေပါ2တန်းပဲတင်ပို့ဖို့လျှော့ချသွားမှာဖြစ်တယ်လို့တရုတ်ဆိုရကုသရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါပြင်သဘာဝတန်ခိုးရောင်းချမှုကိုတော့ချက်ချင်းရပ်ဆိုင်းသွားမှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပယ်ထိန်တုံးအစီအစဉ်နဲ့တခြားလှုပ်ဆောင်မှုတွေမှာအသုံးပြုဖို့အတွက်လောင်စာစီတင်ပို့မှုတွေကိုကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုထဲမှာတားမြစ်ထားတယ်လို့ဒီကြေညာချက်မှာပြောထားပါတယ်။ဒါပြင်မြောက်ကိုရီးယားနိုင်ငံကနေတင်သွင်းနေတဲ့အထည်လိုက်တင်သွင်းမှုတွေကိုလည်းချက်ချင်းပဲတရုတ်နိုင်ငံဘက်ကရပ်ဆိုင်းသွားမှာဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဇက်တိုက်လှုပ်လာခဲ့ပြီးတဲ့နောက်အထည်လိုက်လုပ်ငန်းဟာမြောက်ကိုရီးယားဆိုရတော့တော့နိုင်ငံသားဝင်ကိုရရှိတဲ့တခုတည်းသောလုပ်ငန်းလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကြောင့်တရုတ်နိုင်ငံကမြောက်ကိုရီးယားစီကနေကြောက်မီးသွေးတန်ပင်လယ်ဇာနဲ့တခြားကုန်ပစ္စည်းဝယ်ယူတာတွေကိုလည်းရပ်တန့်ပစ်ခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံမှာပြင်းအား 3.4 အဆင့်ရှိတဲ့ငွေရတစ်ခုလှုပ်ခတ်သွားတာကိုတိုက်တာသိရှိခဲ့ရတယ်လို့မြောက်ကိုရီးယားအင်းကြီးချုပ်နိုင်ငံတွေကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါဟာသဘာဝအတိုင်းဖြစ်တဲ့ငွေဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကတော့သဘောမတူကြပါဘူး။မြောက်ကိုရီးယားမှာအရင်ကဖြစ်ခဲ့တဲ့ငွေရတွေကတော့နျူကလ িয়ার ဆန့်သတ်မှုကြောင့်လို့ညွှန်ပြခဲ့ပါတယ်။တောင်ကိုရီးယားမိုးလေဝသဌာနကတော့ဒီငွေဟာသဘာဝအတိုင်းဖြစ်တဲ့ငွေလို့သုံးသပ်လိုက်ပြီးတော့တရုတ်နိုင်ငံကတော့ဒါဟာပောက်ကွဲမှုကြောင့်ဖြစ်တာလို့တန်တရားရှိနေပါတယ်။ဒါပေမဲ့ငရင်ဗဟိုပြုလှုပ်ခတ်သွားတဲ့နေရာဟာမြောက်ကိုရီးယားကပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့က6ကြိမ်မြောက်နဲ့အင်အားအပြင်းဆုံးဆန့်သတ်ခဲ့တဲ့နျူကလ িয়ার ဆန့်သတ်မှုလှုပ်ခဲ့တဲ့နေရာနားမှာဖြစ်နေတယ်ဆိုတာကိုတော့နှစ်ဖက်စလုံးကသဘောတူကြပါတယ်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယွန်ဟိုကအခုလောလောဆယ်မှာတော့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့အတွက်နယူးယောက်မြို့ကိုရောက်ရှိနေပြီးတော့မြောက်ကိုရီးယားနိုင်ငံအနေနဲ့ပစိဖိတ်သမုဒ္ဒရာအတွင်းဟိုက်ဒရိုဂျင်ဘုံးကိုဆန့်သတ်ဖောက်ခွဲနိုင်တယ်လို့ပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုယူတီအိုလို့တောက်ချနေကခေါ်ဆလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပစိဖိတ်သမုဒ္ဒရာထဲမှာဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲနိုင်တယ်လို့ပြောဆိုပြီးနောက်တနေ့မှပဲအခုလို့ပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အာလာဘားမာပြည်နယ်မှာစီယုံရေးဆင်းနေစဉ်တွင်သမ္မတထရမ့်ကအခုလို့ပြောသွားတာပါ။ကုလသမဂ္ဂထွေထွေညီလာခံအတွင်းသမ္မတထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ပေါ်စတင်ပုတ်ခတ်ပြောဆိုရာကနေထရမ့်နဲ့ကင်ဂျွန်အွန်းတို့ကြားမှာနာမည်တက်ပြီးတော့အခုလိုအပြန်အလှန်ခေါ်ဝေါ်တာဒီဒီတစ်ပတ်မှာကြုံခဲ့ရတာဖြစ်ပါတယ်။ကျွန်တော်ဘက်ကရွေးချယ်စရာလမ်းမရှိတော့လို့သာဒီလိုဆုံးဖြတ်ရတာပါ။ဒုံးပြန်လွတ်တဲ့ကောင်ကလေးရဲ့လို့သမ္မတထရမ့်ကပြောပါတယ်။ Pacific သမုဒ္ဒရာကိုဖျက်ပြီးလက်နက်ကြီးဖောက်ခွဲမဲ့အရေးကိုကင်ကတီတီငိမ့်ငိမ့်ပဲပြောနေတာပါ။ကျွန်တော်တို့ပြောသမျှကိုသူမျက်စိတောက်ထောက်ကြည့်နေမယ်ဆိုတာကျွန်တော်အာမခံရတယ်ဆိုပြီးတော့သမ္မတထရမ့်ကကင်ဂျွန်အွန်းကိုဦးတည်ပြီးတော့ပြောဆိုခဲ့ပါတယ်။ဒီတစ်ပတ်အစောပိုင်းတုန်းကတော့သမ္မတထရမ့်ကိုအယူတယောက်ဆိုပြီးတော့ကင်ဂျွန်အွန်းကခေါ်လိုက်ပြီးသူချင်းချောက်ပြောဆိုခဲ့တာတွေအတွက်ပြန်ခံရမယ်ဆိုပြီးတော့လည်းပြောသွားခဲ့ပါတယ်ခင်ဗျာ
ပရီကိုကျွန်းအမျိုးသားမိုးလေဝသဌာနတာဝန်ရှိသူတွေကတော့ခွာချာတာကာရေကာတာကာဒီရေတွေမထိန်နိုင်တော့ဘူးလို့သတိပေးချက်ထုတ်လိုက်တဲ့တစ်ချိန်တည်းမှာပဲပေါ်တရီကိုအနောက်ပိုင်းမှာရှိတဲ့အာနာပိုင်တွေဟာလူတွေကိုဘတ်စကားတွေနဲ့တင်ပြီးတော့ဘေးလွတ်ရာကိုရွှေ့ပြောင်းပေးနေကြပါတယ်ပေါ်တရီကိုအနောက်မြောက်ပိုင်းကခွာချာတာကာရေကန်ကြီးမှာရှိတဲ့ရေကာတာတာဝန်ရှိသူတွေကအဲ့ဒီရေကာတာကနေရေတွေတောက်ကြနေနှစ်လေပိုင်းမှာရှန်ကြောက်လာနေပြီးတော့ရေကာတာအောက်ခြေမှာရေလွှမ်းမိုးတာတွေဖြစ်နိုင်တယ်လို့ပြောကြလိုက်ပါတယ်လူ 9,000 ကနေ 8,000 လောက်ဘေးလွတ်ရာကိုရွှေ့ပြောင်းပေးဖို့လိုအပ်နေတယ်လို့အာနာပိုင်တွေကပြောပါတယ်။ဒါပေမဲ့အိမ်ဒီသားမှာရှိတဲ့လက်ကင်ဖုန်းတာဝါတိုင်းတွေတော်တော်များများပျက်စီးကုန်ပြီးတော့ရူရူအိမ်ဖုန်းနဲ့အင်တာနက်လိုင်း 85 ရာခိုင်နှုန်းလောက်လည်းပျက်စီးကုန်တာကြောင့်လူအများအပြားကိုကယ်တင်နိုင်ဖို့ခက်နေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းဟာရီကိန်းမာရီယာမုန်တိုင်းတန်ခံလိုက်ရတဲ့ပေါ်တရီကိုကျွန်းရဲ့လေရင်ကွင်းကိုတော့စစ်လေရင်တွေဆင်းသက်လို့ရအောင်တောက်ကြနေကဖွင့်ခဲ့တယ်လို့ Atlantic တောင်ပိုင်းစစ်ဌာနက American Sea Engineer တက်ရဲ့တက်မှုကြီးပေါ်မှုချုပ် Diana Holland Washington မှာရှိတဲ့သတင်းတောက်တွေကိုပြောပါတယ်ပေါ်တရီကိုမှာရှိတဲ့လူ1000ခွဲကတော့မုန်တိုင်းကယ်ဆယ်ရေးစခန်းတွေမှာနေနေကြရပါတယ်အဲ့ဒီက2000ကတော့ပေါ်တရီကိုကျွန်းမြောက်ဘက်ကန်ယိုဒန်ဒေသတိုအာဘာဂျာမြို့ကအင်ခေါမိုးရီဘော်ကနေကယ်တင်ခဲ့ကြရပါတယ်ပြင်းအားအဆင့်လေးရှိတဲ့မာရီယာဟာရီကိန်းဟာတောက်ကြနေမနဲ့အစောပိုင်းကတော့ Tax နဲ့ကိုက်ကွန်ကျွန်းတို့ကိုတနာယီကို၄တိုင်နှုန်း205ကီလိုမီတာနှုန်းနဲ့ဝင်တိုက်ခဲ့တာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့စနေနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာသွားရောက်သတင်းယူခဲ့စဉ်အတွင်းဖမ်းဆီးခံလိုက်ရတဲ့မြန်မာနိုင်ငံကသတင်းတောက်နှုတ်ကိုအာမခံနဲ့ပြန်လည်ပေးလိုက်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကစနေနေ့မှာပြောကြားလိုက်ပါတယ်။မြန်မာသတင်းတောက်နှုတ်ဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသမှာသွားရောက်ပြီးတော့သတင်းယူစဉ်အတွင်းအခုလအစောပိုင်းကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်တရားရုံးကသူတို့ကိုအာမခံပေးလိုက်ပြီးဖြစ်ကြောင်းဒါပေမဲ့သူတို့အနေနဲ့အခုခါမှာမြန်မာနိုင်ငံကိုပြန်လို့မရသေးဘူးလို့ဘင်္ဂလားဒေ့ရှ်ရဲယာရှိတူကရိုက်တာသတင်းဌာနကိုပြောပါတယ်ကိုမင်းစရာဦးနဲ့ကိုခွန်လက်တို့အနေနဲ့မြန်မာနိုင်ငံကိုပြန်နိုင်လားမပြန်နိုင်ဘူးလားဆိုတာကိုတော့တီးကြဆုံးဖြတ်သွားမှာဖြစ်ပြီးတော့ရှေ့သတင်းပတ်အတွင်းလောက်မှာဆုံးဖြတ်နိုင်တယ်လို့ပြောပါတယ်သူတို့နှစ်ဦးကိုအာမခံနဲ့လွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ရှင်းနေဘက်ကလည်းအထီးပြုပါတယ်။ဒါမဲ့လည်းအသေးစိတ်ကိုတော့ပြောဆိုချင်တော့မရှိခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကတော့မြန်မာသတင်းတောက်နှစ်ဦးဟာခီးသွားပြည်ဝင်ခွင့်ဗီဇာနဲ့လာရောက်ခဲ့တဲ့အတွင်းဂျာမနီနိုင်ငံက Geo Magazine အတွက်အလုပ်လုပ်ပေးခဲ့တာဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကအာဆာရိုင်ဂျာကတင်တပ်မတော်ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာပဋိပက္ခတွေပြန်လည်ဖြစ်ပွားလာရကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေအများပြားထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့တော့လှုပ်သွားတဲ့မက္ကဆီကိုနိုင်ငံငင်းကြောင့်တိတ်ဆုံးသူ293ယောက်ရှိသွားပြီလို့မက္ကဆီကိုတာဝန်ရှိသူတွေကပြောပါတယ်ပြိုကျနေတဲ့အဆောက်အုံတွေကြားကအသက်ရှင်နေနိုင်သေးသူတွေကိုရှာဖို့ကယ်ဆေးလုပ်သားတွေကဇွဲမချော်တမ်းဆက်လက်ရှာဖွေနေကြပါတိတ်ဆုံးသူထက်ဝက်155ယောက်ဟာနိုင်ငံရေးမျိုးတော်မက္ကဆီကိုစီးတီးကဖြစ်တယ်လို့အမျိုးသားပြည်သူ့ကာကွယ်ရေးအကြီးအကဲလူးစ်ဖီလစ်ပီနီတာကပြောပါတယ်တခြားပြည်နယ်တွေဖြစ်ကြတဲ့မော်ရယ်လိုစ်မှာ83ယောက်ပူအီဘလာမှာ55ယောက်မက္ကဆီကိုပြည်နယ်မှာ13ယောက်ဂွာရယ်ရိုမှာ6ယောက်နဲ့အိုဆာကာမှာ1ယောက်စသည်ဖြင့်အိပ်ပြည်နယ်တွေကနေသေဆုံးသူဥယျာဉ်ကတော့ထပ်တိုးမလာသေးတဲ့အကြောင်းတောက်ကြနေတဲ့ကတွေ့တာဆိုင်မျက်နှာမှာနေဖော်ပြထားပါတယ်။ပြင်းအား 9.1 ရှိတဲ့မြင်းငင်းအင်ကာနေတုံးကလှုပ်ခတ်သွားခြင်းကစပြီးတော့အသက်ရှင်နေသေးတဲ့သူတွေကိုကယ်တင်ဖို့မက္ကဆီကိုနိုင်ငံအလဲပိုင်းကကယ်ဆယ်ရေးလုပ်သားတွေကမနာတဲ့ရှာဖွေနေကြပါတယ်။ဒီလိုကူညီသူတွေထဲမှာ Israel, Japan နဲ့ American ပြည်အောင်စုလည်းပါဝင်ပါတယ်။ Mexico City မြို့တော်နဲ့အနီးတစ်ဝိုက်ကမြို့တွေကနေအနည်းဆုံးလူ60လောက်ကိုကယ်ဆယ်လိုက်ပြီးဖြစ်ပါတယ
်။ Iran နိုင်ငံကတာလက်ပစ်ပယ်ထိန်ကျွန်းတုံးကြီးတစ်စင်းကိုအောင်မြင်စွာဆန်းသက်ပစ်လွတ်နိုင်ခဲ့တယ်လို့ Iran နိုင်ငံပိုင်းမီဒီယာကပြောကြားလိုက်ပါတယ်။အဲ့ဒီဒုံးကြီးကိုတောက်ချာနေကပြုတ်လုပ်ခဲ့တဲ့ဆေးပြအခမ်းအနားအတွင်းမှာလည်းပြသခဲ့ပါတယ်။ ဒီဒုံးကြီးစမ်းသပ်ပြလုပ်တဲ့ဗီဒီယိုနဲ့ဒုံးကြီးထိပ်မှုမှာတက်ဆင်ထားတဲ့ဗီဒီယိုတွေကိုအီရန်အစိုးရပိုင်းရုပ်သံကနေစနေနေ့မှာပြသခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီခရမ်ရှာဟာဒုံးကြီးကိုဘယ်တော့မှဘယ်နေရာမှာစမ်းသပ်ခဲ့တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဒုံးကြီးဟာကီလိုမီတာ 2000 လောက်ပြန်သန်းနိုင်ပြီးတော့ဒုံးကြီးထိပ်မှုအများပြားကိုလည်းတက်ဆင်ပြန်သန်းနိုင်စွမ်းရှိပါတယ်။အီရန်နိုင်ငံနေနဲ့ဘယ်နိုင်ငံရဲ့ခွင့်ပြုချက်မှမရှိဘဲသူ့ရဲ့ဒုံးကြီးအစီအစဉ်ကိုအားကောင်းလာအောင်လုံဆောင်သွားမှာဖြစ်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကတောက်ချာနေကပြုလုပ်တဲ့စေပြအခမ်းအနားတွင်မှာပြောကြားသွားခဲ့ပါတယ်ခင်ဗျာ
။စီးပြားနဲ့အီရက်တိုက IS တွေအတွက်အနီအောက်ချောင်းကြီးကင်မရာပါတဲ့ drone တွေအတွက်အစိပ်ပိုင်းတွေကိုတရားမဝင်ပို့ဆောင်မှုကြောင့်အမျိုးသားတအုပ်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဒိမတ်နိုင်ငံကိုပါဟင်ကတရားရုံးက25ရက်ထောင်ဒဏ်ချမှတ်လိုက်ပါတယ်။အသက်28နှစ်အရွယ်အမျိုးသားဟာနိုင်ငံသားမှာအကြမ်းဖက်လုပ်ငန်းတွေဆောင်ရွက်ရမှာပါဝင်ဖို့အတွက်တူရကီနိုင်ငံကနေတဆင့်ပစ္စည်းတွေဝယ်ယူပို့ဆောင်တယ်လို့တန်တရားရှိတဲ့အကြောင်းရဲကပြောပါတယ်။သူကတော့အပြစ်မရှိဘူးလို့ညှင်းဆိုထားပါတယ်။သူနဲ့အတူအသက်29နှစ်အရွယ်အမျိုးသမီးတူကိုဖမ်းခဲ့ပေမဲ့လည်းစာသားရင်းတွေကပြန်လှုပ်ပေးလိုက်ပါတယ်။သူမကိုတန်တရားရှိသူစီးရင်ထဲမှာထည့်ထားသေးလားဆိုတော့ကတော့သိချာမသိရသေးပါဘူးရှင
်။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မအီတန်စင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာသတင်းတောင်အုပ်ဒီကနေ့အာမခန်ရရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့သူတို့နှစ်ဦးမြန်မာနိုင်ငံကိုပြန်ခွင့်မရသေးဘဲဆက်ပြီးတော့ရှစ်သတင်းပတ်ထဲတရားရင်ဆိုင်ရအောင်မယ်လို့ဘင်္ဂလားဒေ့ရှ်ရဲအာဏာပိုင်တွေကပြောပါတယ်။အခုလိုမြန်မာသတင်းသမားနှစ်ဦးအာမခန်ရတဲ့အပေါ်မြန်မာသတင်းအဖွဲ့တွေကကြိုဆိုလိုက်ပြီးနိုင်ငံစင်တမန်ရေးကျိုးပမ်းမှုတွေကြောင့်သတင်းသမားနှစ်ဦးအမြန်ဆုံးပြန်လို့မြောက်လာဖို့ကိုလည်းမျှော်လင့်နေကြပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်
။ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းနယ်မြေရှင်းလင်းရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ထွက်ပြေးသွားသူဒုက္ခသည်တွေအကြောင်းဂျာမနီဟာဘတ်အခြေစိုက်ဂျီယိုမဂဇင်းအတွက်သတင်းနဲ့သတင်းတပ်ပုံတွေရယူနေချိန်ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကမြန်မာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ဟာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းကိုခံလိုက်ရတာဖြစ်ပါတယ်။ဒီကနေ့စက်တင်ဘာလ23ရက်နေ့စနေနေ့မှာတော့ဘင်္ဂလားဒေ့ရှ်အကျဉ်းထောင်နဲ့ထိန်းသိမ်းခံထားရတဲ့မြန်မာသတင်းသမားနှစ်ဦးကိုအာမခံနဲ့ပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့သူတို့နှစ်ဦးမြန်မာနိုင်ငံကိုတော့ပြန်ခွင့်မရသေးဘူးလို့ဘင်္ဂလားဒေ့ရှ်ရဲအရာရှိရနဂျစ်ကူမာဘရူရာကရိုက်တာသတင်းဌာနကိုပြောပါတယ်။ရှေ့သတင်းဖတ်တဲ့တရားရုံးမှာအမှုကိုတီးကြစီရင်ဆိုင်ကြရမှာဖြစ်ပြီးသူတို့နှစ်ဦးနေရရင်ပြန်ခွင့်ရှိမရှိကိုတော့တရားရုံးကဆုံးဖြတ်ပေးမှာဖြစ်တယ်လို့အဲ့ဒီရဲအရာရှိကပြောပါတယ်။သူတို့နှစ်ဦးရဲ့အရှင်းတွေကတော့အာမခံရရှိခဲ့တယ်ဆိုတာကိုအတည်ပြုပေမဲ့အမှုနဲ့ပတ်သက်လို့တော့တစုံတရာအသေးစိတ်ပြောကြတာမရှိဘူးလို့ရိုက်တာသတင်းဌာနမှာဖော်ပြပါရှိပါတယ်။အခုလိုမြန်မာသတင်းသမားနှစ်ဦးအာမခံရပြီးပြန်ပြီးလွတ်လာတဲ့အပေါ်မှာမြန်မာစာနယ်ဇင်းကောင်စီဘက်ကကြိုဆိုလိုက်ပါတယ်။တရားရင်ဆိုင်မှုတွေမှာရလက်ကောင်းတွေရလာဖို့ကိုလည်းမျှော်လင့်ပါတယ်လို့မြန်မာစာနယ်ဇင်းကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရက်ကတာဝန်ရှိသူလည်းဖြစ်တဲ့ဦးမြင့်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်။အာမခံရတာတော့ကြိုဆိုပါတယ်။နောက်ကတော့ဒါကလည်းဒီအစိုးရနိုင်ငံရေးဝန်ကြီးဌာနတို့ရဲ့သူတို့ရဲ့ဆောင်ရွက်မှုကြောင့်လည်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့လေ။ဆိုတော့ဒီဟာလေးကိုပြောရလက်ကောင်းထပ်ပေါ်လာအောင်ဆောင်ရွက်ပေးဖို့လည်းကျွန်တော်တို့တော့ပိုင်ကြားကြနေတာပေါ့
။နိုင်ငံခြားထူးခြားဖြစ်စဉ်အခြေအနေတွေကြောင့်သတင်းသမားနှစ်ဦးဟာသတင်းသမားတို့တာဝန်အတိုင်းသတင်းသွားရောက်ရယူတာဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့မြန်မာသတင်းသမဂ္ဂရဲ့ဦးဆောင်သူဖြစ်တာဝန်ယူခဲ့သူစာရေးဆရာသတင်းသာဆရာဦးစင်လင်းကလည်းဆိုပါတယ
်။သူတို့သတင်းတော့ဖြစ်တယ်ဆိုတာခံလုံနဲ့အထောက်ထားတယ်ရှိတယ်လေ။ဘာလို့ပြောသူတို့လည်းပြန်ပြီးတော့ချင့်ချိန်ပုံတွက်ချက်ပုံရပါတယ်။သတင်းသာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဖိနေတယ်လို့မတရားသလိုဖြစ်လို့ရှိရင်သူတို့နိုင်ငံရဲ့ပုံရိပ်ထိခိုက်နိုင်တယ်ဆိုတာဒါသူတို့သဘောပေါက်ပုံရပါတယ်။ဒါကြောင့်မလို့ဒီကိစ္စမှာငင်းငင်းသာသာပဲကင်တွယ်မဲ့သဘောရှိတယ်
။မြန်မာသတင်းသမားနှစ်ဦးရှေ့သတင်းပတ်ထဲတရားရင်ဆိုင်ရမယ့်အပေါ်ညှတတဲ့တရားရေးစီရင်မှုရရှိဖို့ကိုလည်းမျှော်လင့်ကြောင်းဦးမြင့်ကျော်ကပြောပါတယ်
။ကျွန်တော်အနေနဲ့ကတော့ဒါသတင်းသမားတွေသတင်းလုတ်လုတ်တယ်ပြရတဲ့ဟိုဒိုးဗီဇာနဲ့ဝင်သွားတဲ့ဟာပဲဖြစ်တဲ့အတွက်ဒီဒီဟာမျိုးကိုတော့ခွင့်လွှတ်နားလည်ဖို့ကျွန်တော်တို့ကတော့စိုက်တွန်းနေတာပေါ့နော
်။မြန်မာသတင်းသမားနှစ်ဦးပြန်လည်လွတ်မြောက်ရေးမြန်မာအစိုးရဘက်ကတန်တမာရေးနီးလန့်တဲ့ဆောင်ရွက်ချက်တွေအပေါ်မှာလည်းအားရကျေနပ်မှုရှိတယ်လို့ဦးစင်လင်းကပြောပါတယ်
။ဆိုရဘက်ကတော့အရင်ဆိုရတွေနဲ့မတူဘဲနဲ့ဒီကိစ္စမှာလည်းဆိုရကလည်းပဲသူချိန်နေအကျိုးအကြောင်းပြည့်စုံအောင်လေ့လာပြီးဆိုရအနေနဲ့လည်းကူရိတ်မယ်လို့လို့ယူဆပါတယ်။
မြန်မာသတင်းတောင်နှစ်ဦးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကရန်ကုန်မြို့ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်ရုံကိုတရားဝင်စာပေးပို့ပြီးလိုအပ်တဲ့အကူအညီတွေပံ့ပိုးပေးဖို့တောင်းဆိုထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာအခြေစိုက်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံကိုလည်းသူတို့နှစ်ဦးအတွက်လိုအပ်တဲ့အကူအညီတွေအများဆုံးဆောင်ရွက်ဖို့ညွှန်ကြားထားပြီးတော့ထူးခြားဖြစ်စဉ်တွေကိုသတင်းထုတ်ပြန်သွားမှာဖြစ်ကြောင်းကိုလည်းပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကမြန်မာနိုင်ငံသားရေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်။
မဆုမွန်တင်ပြခဲ့တာပါရှင်အခုတော့နိုင်ငံတကာဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်ဂျေရုဆလင်မြို့မှာအစ္စရေးကသူ့ရဲ့အစိုးရဌာနအဆောက်အုံတွေအခြေစိုက်ထားပေမဲ့လို့ဒီမြို့ဟာတကယ်တော့အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးကသူတို့ရဲ့မြို့တော်အဖြစ်အငင်းပွားတဲ့နေရာတစ်ခုဖြစ်ပါတယ်ဒါပေမဲ့အခုကရှေးဟောင်းကစားနည်းတစ်ခုကဒီလိုကွဲပြားနေတဲ့အတိုင်းဝိုင်းတစ်ခုကြားရင်းနှီးမှုနဲ့နားလည်မှုတွေပုံမရရှိလာအောင်လုပ်ပေးနေပါတယ်ဂျေရုဆလင်မြို့မှာပထမဦးဆုံးအကျဉ်းကျင်းပါတဲ့ဘဲဂင်မွန်ကစားနည်းချန်ပီယံရွေးပွဲအကြောင်း VOA သတင်းတော်ဒီဘိုရာဘလော့ပေးပို့တဲ့သတင်းကိုမက်ကင်ပြူထွေးတင်ပြထားပါရရှင်
။ပုံပြားပေါ်မှာအန်စာရုံးပြစ်ပြီးကစားတဲ့ဘဲဂင်မွန်ကစားနည်းဟာကမ္ဘာပေါ်မှာရှေးအကျဆုံးကစားနည်းတွေကတစ်ခုပါ။ဒီကစားနည်းကိုဂျူရောအာရက်တွေပါနှစ်သက်ကြတဲ့အတိုင်းဂျေရုဆလင်မြို့မှာသူတို့တွေငင်းငင်းချမ်းချမ်းရှင်ပြိုင်ကစားခဲ့ကြပါတယ်။ပြစ်လိုက်တဲ့အန်စာရုံးရလက်ပေါ်မူတည်ပြီးအကွက်ရွှေကစားရတာဖြစ်ပြီးတော့ပုံပြားပေါ်မှာရှိတဲ့အကျုံးလေးတွေကိုကို့ပြိုင်ဘက်ထက်အရင်ကောင်ကစားနိုင်တဲ့သူကနိုင်ပါတယ်။ဒီကစားပွဲကိုတော့အစ္စရေးနဲ့ပါလက်စတိုင်းအကြားထိတွေ့ဆက်ဆံမှုတွေပိုပြီးတော့ရှိလာအောင်ကြိုးစားနေတဲ့ဂျေရုဆလင်တဘက်အဖွဲ့ကစီစဉ်နေတာပါ။ဒီလိုစီစဉ်ရတဲ့အကြောင်းကိုဒီအဖွဲ့ကစာကီဂျမဲကအခုလိုပြောပါတယ
် We think that there needs to be more interaction between Jews and Arabs in Jerusalem and in what is typically a divided city. So we
want to ချန်ကွန်းနေတဲ့ဂျေရုဆလင်မြို့မှာဂျူးနဲ့အာရဗီကြားအပြန်အလှန်ထိတွေ့ဆက်ဆံကြဖို့လိုတယ်လို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်မို့နှစ်ဖက်ယဉ်ကျေးမှုပူးပေါင်းအတွေ့အကြုံတစ်ခုဖြစ်အောင်လို့ဖန်တီးချင်တာပါ။
တိကျစီခွဲနေထိုင်နေကြတဲ့အိနီချင်းတွေကြားမှာအပြန်အလှန်ဆက်ဆံမှုတွေပိုရှိလာရေးအဓိကရည်ရွယ်တာပါလို့သူကပြောပါတယ
် In all our events leading up to this grand final we've had Jews travel to East Palestinian Jerusalem Arabs travel to Jewish West Jerusalem
ခုလိုနောက်ဆုံးအဆင့်ပြိုင်ပွဲကြီးအထိရောက်အောင်လုပ်ခဲ့တဲ့ကျွန်တော်တို့ရဲ့အစီအစဉ်တွေထဲမှာဆိုလို့ရှိရင်အရှိတ်ဂျေရုဆလင်ကိုသွားပြီးတော့ကစားခဲ့ကြတဲ့ဂျူးတွေရှိသလိုအနောက်ဂျေရုဆလင်ကိုလာခဲ့ကြတဲ့အာရဗ်တွေလည်းရှိပါတယ်ဒလူနီးနဲ့နှစ်ဖက်အင်းကြီးချင်းတွေအပြန်လာမိတ်ဖွဲ့ပြီးတော့ပို့ပြီးနီးစပ်လာအောင်ကျွန်တော်တို့လုပ်ပါတယ
်အခုနောက်ဆုံးချန်ပီယံရွေးပွဲကိုတော့ဂျေရုဆလင်တိုင်းကြီးရှိရမှာလုပ်ခဲ့ကြပါတယ်အမေရိကန်ဒေါ်လာ6000ငွေသားစုအနိုင်ရဖို့ပါဝင်ကစားကြတဲ့သူ250ရှိခဲ့ပါတယ်အနိုင်ရတဲ့သူကတော့ဂျပန်နိုင်ငံသားဘက်ကင်မွန်ကမ္ဘာချန်ပီယံဆုကိုရထားတဲ့သူကချီးမြှင့်ပေးပါတယ်ဆုရသွားတဲ့ဂါဒီခမဲလီကအခုလိုပြောပါတယ
် The atmosphere was very good.
ဒီကအခြေအနေကတိတ်ကောင်းပါတယ်ကျွန်တော်အရန်ပျော်ပါတယ်အစ္စရေးနဲ့အာရက်တွေအတူတူရှင်တွဲပြီးနေထိုင်သွားနိုင်မှာမှစစ်ပွဲတွေဖြစ်စရာမလိုတော့ပါဘူ
းဘက်ကင်မွန်ကစားနီးကငင်းချဲကြီးကိုလုံးဝစောင့်ခြင်းပေးနိုင်မှာမဟုတ်ပေမဲ့လည်းနှစ်ဖက်နားလည်မှုတွေပိုရလာလိမ့်မယ်လို့တော့မျှော်လင့်နေကြပါတယ်ရှင
်မကင်ပြူထွေးတင်ပြခဲ့တာပါအခုတော့ဒုက္ခသည်တွေကိုကူညီပေးတဲ့စားတောက်ဆိုင်အကြောင်းကိုတင်ပြပေးပါမယ်ရှင်ဝါရှင်တန် DC မြို့တော်က Georgetown အရဟာဆိုရင်ဒေသအတွင်းလူနေမှုစားစရိတ်အမြင့်မားဆုံးနေရာတစ်ခုဖြစ်တယ်လို့တနိုင်ငံလုံးမှာလည်းစရိတ်စခအကြီးမြင့်ဆုံးနေရာတစ်ခုဖြစ်နိုင်ပါတယ်ဒါပေမဲ့လည်းအခုလိုဈေးနှုန်းကြီးမြင့်တဲ့နေရာမှာဈေးသက်သာတဲ့အစားအသောက်ရောင်းချတဲ့ဆိုင်လေးဟာဆိုရင်လည်းအောင်မြင်နေပါတယ်ဒုက္ခသည်တွေကိုလည်းကူညီပေးနေတဲ့Falafel Inc. အကြောင်း VOA သတင်းတောက်ကျွန်းစုပေးပို့တဲ့သတင်းကိုကိုအောင်ပြောပြပေးမှာပါရှင်
။ Falafel Sandwich အရသာကိုကြိုက်နှစ်သက်တာအပြင်အမျက်ဆုံးတစ်ချို့ကိုလူရမ်းမဲ့ဆိုတာကြောင့်ဒီဆိုင်ကိုလာအားပေးဖြစ်တာလို့ဆိုကြပါရစေ
။ငွေငွေတစ်ချို့ဒုက္ခသည်တွေအတွက်လူရမ်းမဲ့ဆိုတာကိုလေးပဲသိရပါတယ်။တကယ်ကိုချစ်ချူးစရာလုပ်ရပါ
။ဒုက္ခသည်တွေအတွက်သူတို့လုပ်ပေးနေတာဟာတကယ်ကိုမွန်မြတ်ပါတယ်။ကျွန်တော်အားပေးပါရစေ
။
စားစာကကောင်းတယ်လို့စိုင်းပိုင်ရှင်ရဲ့ရည်ရွယ်ချက်ကိုသိရတော့တကယ်ကိုအားတက်မိပါတယ်။အဲ့ဒီရည်ရွယ်ချက်ကြောင့်လေဒီမှာလာစားရတာပိုအရသာရှိတာပေါ့ဗျာ။
ဆိုင်မရှင်အာမက်အက်ရှ်ကာဟာလူမှုရေးအသိစိတ်ရှိတဲ့စူဦးတီထွင်လုပ်ငန်းရှင်တဦးပါ
There's many ways we could have decided
ဒုက္ခသည်တွေကိုကူညီဖို့ရွေးချယ်စရာလမ်းကြောင်းတွေအများကြီးရှိပါတယ်ဒါပေမဲ့ Falafel ကိုရွေးချယ်ရတဲ့အကြောင်းရင်းနှစ်ခုကတော့ဒီအစားအစာဟာကမ္ဘာထောက်လားဒုက္ခသည်စခန်းတွေတဲကတချို့နေရာတွေမှာဆိုလို့ရှိရင်အဓိကအစားအစာဖြစ်တာကြောင့်ရေဈေးသက်သာပြီးတော့ဗိုက်တာမင်ပြည့်ဝပါဝင်တာကြောင့်ပါဒါပြင် Falafel ကိုကျွန်တော်လည်းကြက်နှစ်သက်တာကြောင့်ပ
ါ Falafel မုံလုံးကျော်ပါဝင်ဆိုင်မရောင်းချတဲ့အစားအစာမျိုးစားတွေဟာအက်ရှ်ကာမိခင်ရဲ့လက်ရာတွေပါအက်ရှ်ကာက
My mom grew up
ကျွန်တော်အမေကိုပါလက်စတိုင်းနောက်ဖက်ကမ်းမှာမွေးဖွားခဲ့ပါတယ်။အဲ့မှာ falafel နဲ့ hummus တို့သူလုပ်တတ်ခဲ့တာ
။ falafel sandwich ကို3ဒေါ်လာနဲ့ရောင်းချပြီးဈေးအကြီးဆုံးအစားအစာဟာ4ဒေါ်လာသာဖြစ်ပါတယ်။စားသုံးသူတဦးဖြစ်တဲ့ Katie Altman က
It is fresh. It has so much.
လက်ဆက်ပြီးအရသာလဲစုံပါတယ်။ပြီးတော့ဒီနားမှာရောင်းနေတဲ့နေ့လယ်စာဈေးနှုန်းတွေရဲ့တစ်ဝက်လောက်သာရှိတာကြောင့်မို့လို့လည်းအဆင်လဲပြေပါတယ်ရှင့်။
ဆိုင်စာဖွင့်ချိန်လွန်ခဲ့တဲ့2လလောက်ကစလို့ Falafel Inc အနေနဲ့ကမ္ဘာအစားနဲ့ရိတ်ခအစီအစဉ်ကိုဒုက္ခသည်တောင်းစာအတွေ့လှူဒန်းပြီးခဲ့ပြီလို့ HK ကပြောပါတယ
်။ We do anywhere from 600 to 800.
နေ့စဉ်နေ့တိုင်းစားသုံးသူ600ကနေပြီးတော့800လောက်ထိလာတတ်ပြီးတော့သူတို့အနေနဲ့ဆန်ဒွစ်အပြင်အခြားအရန်စားစာတောက်စရာတွေကိုပါဝယ်မယ်ဆိုရင်တော့ကျွန်တော်တို့ဆက်ပြီးတော့ရက်တည်နိုင်ပါလိမ့်မယ်
။စားသောက်ဆိုင်နေရာတွေမှာဆိုရင်လေဒုက္ခသည်ရဲ့ပုံတွေကိုချိန်ဆပြသထားပြီးတစ်နှစ်ကိုဒုက္ခသည်တန်းလောက်ထိကျွေးမွေးနိုင်ဖို့ HK ကဆိုင်ခွဲပေါင်း100လောက်ဖွင့်ချနေတာပါ။
Our goal is to employ refugees.
ကဘာတလောမှာဒုက္ခသည်တွေကိုလုပ်ကင်ပေးထားနိုင်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်။စိုင်းတဆိုင်မှာဆိုလို့ရှိရင်ဒုက္ခသည်၁၂ယောက်လောက်အထိလုပ်ပေးထားနိုင်ပြီးတော့နှစ်နှစ်လောက်လုပ်ပြီးတဲ့အခါမှာတော့သူတို့ကိုယ်တိုင်စိုင်းပိုင်ရှင်တွေဖြစ်လာဖို့အထိလုပ်ပေးဖို့စဉ်းစားထားပါတယ်။
နေ့စဉ်နေ့တိုင်းကဘာတလောမှာဒုက္ခသည်တွေတိုးလာနေပြီးအခြေအနေတွေပိုကောင်းမလာခင်မှာပိုဆိုးရတဲ့အခြေအနေတွေကိုရင်ဆိုင်ရနိုင်များကြောင်း Falafel Inc အနေနဲ့ဒီပြဿနာကိုတန်းနိုင်သလောက်ကူညီဖြေရှင်းပေးနေတာဖြစ်တယ်လို့ Ahmed Eshkar ကပြောပါတယ်ခင်ဗျာ။
ကိုအောင်တင်ပြခဲ့တာပါရှင်။ကဘာပေါ်မှာလောင်စာဆီ3အင်ဂျင်ဆက်တွေတဖြည်းဖြည်းနဲ့အဆုံးသတ်သွားမဲ့ဘက်ကိုဥတီနေပါပြီ။ဆယ်စုနှစ်တွေအတွင်းမှာချက်ချင်းကြီးဖြစ်လာမှာမဟုတ်ပေမဲ့လို့တဖြည်းဖြည်းနဲ့တော့ပြောင်းလဲစပြုတ်နေပါပြီ။အစာထိုးစွမ်းအင်သုံးမှုတော်ရင်တွေတီထွင်သုံးလာကြတဲ့အထက်ကျန်စဖန်တီးချက်တစ်ခုကတော့ဤပညာသစ်သုံးပြီးမော်တော်ယဉ်ဈေးကွက်ကိုတဖြည်းဖြည်းချင်းပြောင်းလဲသွားစေမဲ့လမ်းစာကိုမြင်လာရပါပြီ။ဒီအကြောင်း VOA သတင်းတောက် Kevin Notch သတင်းပေးပို့ထားတာကိုတော့ဆက်ပြီးတင်ပြပေးပါမယ်ရှင်။ကိုင်ရိုမြို့မှာရှိတဲ့ Helwan တက္ကသိုလ်ကသုတေသနပညာရှင်တွေဟာမတန်ဆွမ်းကျောင်းသားတွေတက္ကသိုလ်ဝင်းထဲမှာတွာလာလှုပ်ရှားရလွယ်ကူအောင်ကားလေးတစ်စင်းလောက်တီထွင်ပေးခြင်းနဲ့ကြတာပါ။သုတေသနအဖွဲ့ခေါင်းဆောင်အာမက်အဒဲလာဘစ်ကအခုလိုပြောပါတယ်။
From date the
တန်ပြီနေတဲ့သူတို့အဖို့ဘာတွေလှုပ်ပေးနိုင်တယ်လဲပြီးတော့ဈေးကွက်ထဲသူတို့အတွက်ဘာတွေရနိုင်တယ်လဲဆိုတာစပြီးရှာကြည့်ပါတယ်။အဲ့ဒီမှာလျက်စစ်ဆွမ်းရင်တွန်းလဲနဲ့လက်နဲ့တွန်းရတဲ့တွန်းလဲပုံစံမျိုးတွေကိုကျွန်တော်တို့တွေ့ကြရတယ်။ဒါပေမဲ့ဒီတွန်းလဲတွေကအဝေးကြီးကိုသွားလို့မရဘူး
။အဲ့လိုကြုံတွေ့ရတဲ့အခက်အခဲပြဿနာတွေကိုနေအောင်ကြီးစွန့်ရင်တုံးအဝေးထိန်ကားလေးကဖြေရှင်းပေးမှာပါ။ဖွဲ့ကောင်းဆောင်အာမက်အဒဲလာဘေကအခုလိုပြောပါတယ်
။ဖကနဲ့နဲ့မလို့
သူတို့တွေဒီ3ဘိန်းကားကိုတီထွင်ဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့ကြတယ်။ဝေးတဲ့နေရာတွေစီကိုဒီကားလေးနဲ့သူတို့သွားလို့ရပါမယ်။သူတို့အဖို့ကားမောင်းသွားမဲ့လူလည်းမလိုပါဘူး။ကားရက်ဖို့လိုရင်အေးပေါ်တက်ဆင်ပေးထားတဲ့စနစ်ကသူတို့ဘာသာကားကိုရက်လို့လဲရတယ်။တနားယူကို55ကီလိုမီတာအထိမောင်းနေလို့ရပါတယ်
။လူတွေကိုရွှေ့လျားတည့်ဆောင်ပေးမဲ့ဒီကားတွေကိုအများအပြားထုတ်လုပ်နိုင်ဖို့အတွက်ဒီအီဂျစ်သုတေသနအဖွဲ့ကရန်ပုံငွေတွေရှာဖွေနေကြတဲ့တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုအော်ရီဂန်ပြည်နယ်ကနေလာတဲ့အကမိုဒိုအမျိုးအစားကားတွေကတော့အဆင်သင့်ဖြစ်နေပါပြီ။ဒီသုံးမိန့်တက်လျက်စစ်ကားကိုအဝေးကိုမောင်းလို့ရအောင်ပြုလုပ်ပေးထားပါတယ်။အကမိုတိုရဲ့အကြီးအကဲမတ်ဖွန်မိုင်ယာကအခုလိုပြောပါတယ
် I thought you know if we could
ညနေမှာမောင်းတဲ့စိုက်ကအသေးစားပေါ်မှာထိုင်တဲ့ပုံစံမျိုးလိုပါကားရဲ့စတူဒီယိုအတိုင်းလက်ကင်ခလုတ်ကိုနှိပ်လိုက်တာနဲ့ခီးသည်တွေကိုအပြောင်းရွှေ့လှုပ်ပေးလို့ရတယ်အခုလိုလှုပ်ပေးခြင်းအဖြစ်ကားရဲ့ရှေ့ကိုလည်းနှစ်ပေနီးပါးအထိကိုရှော့ချလို့ရပြီးတော့ပေါင်600လောက်နီးပါးလဲရှော့ချနိုင်တာမျိုးငွေကုန်ကြေးကြလဲတက်တာစီပါတယ်
အဲ့ဒီကားကိုတော့ SRK လို့ခေါ်ဆိုပြီးရှစ်လာမဲ့လနဲ့ငယ်အတွင်းမှာတုံးလို့ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီကားဖြစ်လာဖို့အတွက်10နှစ်လောက်အချိန်ယူခဲ့ရတာပါ။ Mark von Meyer ကအခုလိုပြောပါတယ
်။ By switching to handlebar steering
motorcycle ကနီးတူအသုံးဝင်ပြီးတော့အပျော်သဘောနဲ့လဲစီးလို့ရမဲ့ပုံစံမျိုးပြီးတော့ဒီစားတောက်ကုန်ပစ္စည်းတွေကိုလည်းတည်ဆောင်လို့ရပြီးတော့ကားလောက်နီးပါလဲခိုင်ခိုင်မှုရှိရှိနဲ့တုံးလို့ရမဲ့ယင်ကိုဖန်တီးတိဆောက်ဖို့စဉ်းစားချက်ရခဲ့တာပါ။ဒါဟာဈေးကွက်မှာလည်းတကယ့်ကိုထုတ်ကုန်ပစ္စည်းအခွင့်အလမ်းတရပ
ါဒီလိုအလေးချိန်ရှော့ချလို့ရတဲ့အတွက်ဒေါ်လာ12,000အထိဈေးနှုန်းရှော့ချနိုင်မှာဖြစ်ပါတယ်ဒီ SRK ကားလေးကိုတနာရီ136ကီလိုမီတာအထိမောင်းနှင်လို့ရအောင်လည်းပြုလုပ်ပေးထားပါတယ်ရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာတခွင်အစီအစဉ်အလှက်ပါမြန်မာနိုင်ငံမှာစီးပွားရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ဆောင်လှုပ်ဆောင်ပါမှာအစိုးရအနေနဲ့စီးပွားရေးကိုကိုယ်တိုင်ဆောင်ရွက်နေတဲ့လုပ်ငန်းရှင်တွေနဲ့သက်ဆိုင်ရာကဏ္ဍအလိုက်တေချာဆွေးနွေးတဲ့အခွန်ကောက်စနစ်ကိုပြန်သုံးသပ်တဲ့လို့စီးပွားရေးကျွမ်းကျင်သူတွေကပြောပါရယ်မြန်မာလူမှုဒီမိုကရေစီစနစ်ကြားရွေးချယ်ထားတဲ့အစိုးရအဖွဲ့တက်လာတာဒီလမှာတနည်းခွဲရှိလာပေမဲ့စီးပွားရေးဖွံ့ဖြိုးမှုအားရစရာမရှိဘူးဆိုပြီးဝေဖန်တန်တွေထွက်ပေါ်နေပြီးနိုင်ငံတကာဘန်ဒါရေးအဖွဲ့အစည်းတွေကတော့လာမယ့်နှစ်တွေမှာမြန်မာစီးပွားရေးတိုးတက်နှုန်းအနည်းဆုံး9ရာခိုင်နှုန်းရှိမယ်လို့ပြောထားပါတယ်အပြည့်အစုံကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင်
အဲ့ဒီစိုးရတဲ့တက်လာပြင်တော့ငင်းချမ်းရေကိုဦးစားပေးဆောင်ရွက်ခဲ့ပေမဲ့ CY ဘိုင်းမှာတော့တိုးတက်မှုအားနည်းနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒါပေမဲ့ ADB ရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့စီးပွားရေးဟာအချိန်တိုအတွင်းတိုးတက်လာပြီး2019ရဲ့ GDP က 9.8 ရာခိုင်နှုန်း 2018မှာ 8 ရာခိုင်နှုန်းဖြစ်လာမယ်လို့ခန့်မှန်းထားသလိုကမ္ဘာဘဏ်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာလာမယ့်3နှစ်အတွင်းမှာတစ်နှစ်ကို 9.1 ရာခိုင်နှုန်းတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ NLD ပါတီရဲ့အတွင်းရေးမှုအဖွဲ့ဝင်ဦးဝင်းထိန်ကတော့အစိုးရအနေနဲ့အခုချိန်မှာ ငင်းချင်းကြီးကိုသာမကစီဝါရေးပိုင်းကိုပါတိုးတက်အောင်လှုပ်ဆောင်နေပြီလို့အခုလိုပြောပါရယ
်ဒီစိတ်ခေါ်မှုတွေပေါ့စိတ်ခေါ်မှုကအဓိကတကတော့ကျွန်တော်မျောလင်းတစ်ချက်မျောလင်းတစ်ကြီးနဲ့မဲပေးလိုက်တဲ့ပြည်သူလူပြည်သူလူကြောင့်ကျွန်တော်ဒီမှာဒီလိုနေရာရောက်လာတာအဲ့တော့တို့မျောလင်းချက်ဖြစ်တဲ့တို့ဘဝအခြေအနေတိုးတက်အောင်စီဝါရေးကိုတိတိကျကျမလုပ်နိုင်ဘူးတိုးတက်အောင်မလုပ်နိုင်ဘူးပြည်သူလူရဲ့ဇာဝနေအခြေအနေတက်တာမလုပ်နိုင်ဘူးနောက်တစ်ခုကအလုတ်ကင်ဖန်နေမှာမလုပ်နိုင်ဘူးအခုကျွန်တော်တနေ့ခွဲကာလအတွင်းမှာစူးစမ်းနေတယ်ရုံးကနေလည်းအခုပြီးခဲ့တဲ့လ3လတော့ဆက်ပြီးတော့စမ်းစီရွယ်ကိုယ်တိုင်ကဒီဘန်လုံငန်းရှင်နဲ့တွေ့တယ်နောက်ပြီးတော့အဖွဲ့လည်းတွေ့တယ်တဖွဲ့ချင်းလည်းတွေ့တယ်နောက်တစ်ခါစီဝိုင်းသမိုင်းလည်းတွေ့တယ်ဆိုတာကတိုက်ပြီးတွေ့ရအောင်ဘယ်လိုလုပ်ရမလဲဆိုတော့အများအားစဉ်းစားပြီးတော့ဒီလမ်းရှာတယ်ပြည်သူလူထုရဲ့အနေထားစီဝိုင်းအနေထားတက်အောင်အလုတ်ကင်ဖန်နေဖို့ဖြစ်အောင်ကအခုလည်းစူးစမ်းနေတယ်ဒါမဲ့စောစောပဲတုန်းကငင်းချမ်းရေးကိုဦးစားပေးတဲ့တကြောင်မလို့စီဝိုင်းကိုဦးစားပေးဘူးလို့ထင်ရတော့လည်းပဲတစ်ခါတည်းလှုပ်တော့လှုပ်နေတယ်အခုတော့စီဝိုင်းကိုတွန်းပြီးတော့မှဟဲ့လားဒီစီမံဘာနာတို့ကုန်သွယ်စီဝိုင်းတို့အဲ့ဒီမူလဌာနတွေပို့ပြီးတော့စူးစမ်းပြီးလုပ်နေတယ
်မြန်မာနိုင်ငံရေထွက်ပစ္စည်းထုတ်လုပ်သူနဲ့ပို့ကုန်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးထွန်းအေးကတော့မြန်မာနိုင်ငံရဲ့စီဝိုင်းတိုးတက်လာဖို့အတွက်အခွန်ကိစ္စကိုအစိုးရအနေနဲ့ပြန်လည်တုံ့တက်တင်တယ်လို့လည်းအခုလိုပြောပါတယ
်အခုဟိုတိုးတက်မှုနေတဲ့အချိန်မှာဒီ test တစ်ခုကလည်းအရေးကြီးတဲ့ခန္ဓာတစ်ခုလို့ဥပမာမြင်နေပေါ့နော်ဒါမဲ့နိုင်ငံတော်မှာလည်းပတ်စံတူတယ်။ဥပမာ test မပေးခြင်းလို့ပြောတာမဟုတ်ဘူး။ test ကတော့နိုင်ငံတော်ကလိုတာပေါ့။ဒါမဲ့ဒီစပြီးတော့ဖုံမျိုးတိုးတက်ဖို့လိုတဲ့အချိန်မှာဒီ test ကိုတော့ဒေတာပြန်စဉ်းစားတင်တယ်ပေါ့နော်။တတော်လာတဲ့ပစ္စည်းဥက export တင်တယ်။ 2% test ပေးရမယ်ဆိုရင်ဥကကံသမားဆရာဝယ်98ပြားနဲ့တော့ဝယ်။နှစ်ပြားဒီဆို primary producer ပဲခံရမှာ။ဒီဘက်က trading လို့ manufacturing ရတော့တစပြီးတစ်ချက်တတော်လာရောင်းရတဲ့ပစ္စည်းကို98စင်နဲ့ပဲတွက်ပြီးတော့ပဲသူကဈေးပြန်ဖွင့်မှာပဲဂျန်နစီတွေထုတ်ပြီးတော့မှသူကအောက်ကိုပြန်ဖွင့်မှာပဲလေဂျန်နဲ့လုံငန်းနေနေဒီလိုပေါ့အဲ့တော့ 5% ကောက်ရင် 5% နှုတ်ပြီးဝယ်မှာပဲ 10% ကောက်ရင် 10% ထုတ်နှုတ်ပြီးဝယ်မှာပဲအဲ့တော့ဒီ test အစင်းစင်းဒီနောက်ဆုံးဘယ်သူခံရမလဲဆိုအောက်ကခုန primary producer တောင်သူလယ်သမားဟိုဆိုတာတောင်သူလယ်သမားဆိုတဲ့အတိုင်းမှာအကုန်လုံးပါသွားတော့ပေါ့နော်ဟိုဆိုတာငန်းမွေးသမားလည်းဒါတောင်သူပဲခေါ်တာပေါ့နော်ငန်းတောင်သူအဲ့တော့အဲ့ပိုင်းနေလေပြန်စင်းစား
မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့အတွက်အစိုးရတာဝန်ရှိသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကတက်ဆိုင်ရအကြောင်းအရာတွေကိုတိတိကျကျတွေးဆဆွေးနွေးဖို့လိုတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်။ဦးထွန်းရေးကတော့အဲ့ဒီလိုအစိုးရနဲ့လုပ်ငန်းရှင်တွေဆွေးနွေးတဲ့အခါကဏ္ဍတစ်ခုချင်းစီလိုက်တိတိကျဆွေးနွေးဖို့လိုပြီးအခုအစိုးရတိလက်ထံမှာသူတို့ရဲ့ရေလုပ်ငန်းတိုးတက်ဖို့အတွက်လည်းမျှော်လင့်နေတယ်လို့အခုလိုပြောပါတယ်
။မလို့အခုဦးတို့ဦးနေမြအတင်းမှာတော့ဆွေးနွေးတယ်။အာစပားလည်းပါတယ်၊ငားလည်းပါတယ်၊ရော်ဘာလည်းပါတယ်အထည်ချုပ်လည်းပါတယ်ကန္နာပေါင်းလုံးအားလုံးဆွေးနွေးတယ်ခါကိုနဲ့မဆိုင်မနဲ့အဲကိုထိုင်နေရတဲ့ပိုင်းလေးရှိတယ်ပေါ့နော်ခုနပြောတဲ့ဆွေးနွေးဖို့ကိုကိုလေးရောက်ပြီဆိုတော့10မိနစ်ကန္နာကြီးတစ်ခုလုံးဘီလင်းနဲ့ချီပြီးတော့ export ရှိနေတဲ့ကန္နာကြီး10မိနစ်နဲ့ဘယ်လိုဆွေးနွေးလဲပေါ့ပြည်ပြင်းပြင်းပေါ့အစည်းအဝေးတစ်ခုကအနှစ်တရာအောက်ကန်းကောင်းကောင်းထွက်ဖို့ဆိုရင်တည်တည်ဆဆတကယ်ဟိုကျွမ်းကျင်တဲ့လုပ်ငန်းရှင်တွေတကယ်အလုပ်လုပ်နေတဲ့လုပ်ငန်းရှင်တွေနဲ့တကယ် decision ပေးနိုင်တဲ့ decision maker တွေထိုင်အောင်ထိုင်ဆွေးနွေးမှာအစည်းအဝေးလုပ်တယ်ဖွံ့ဖြိုးတိုးတက်ဖို့ဖွံ့ဖြိုးတိုးတက်ရေးအစည်းအဝေးဆိုပြီးတော့တကယ်ပြောရင်စက်တထု5မိနစ်5မိနစ်နဲ့ပြောသွားတယ်10မိနစ်နဲ့ဒါကမအောင်မြင်ဟိုပေါ့နော်တကယ်အဓိကအချက်ဟိုရှာဖို့ခက်တယ်ပေါ့နောက်ဦးကတော့ဟိုဒီဒီမိုကရေစီအစိုးရလက်ထက်မှာနိုင်ငံတကာလည်းအကူအညီပေးအများကြီးပေးလာပြီ market တွေလည်းတော်တော်များများ market ကိုသွားလို့ရပြီအဲ့တော့ဒီရေလုံးဝန်းဖွံ့ဖြိုးတိုးတက်လာမယ်လို့ပြောလင့်တယ်အဲ့တော့ဒီလုံငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတော်ရဲ့ဥပဒေလုံငန်းရှင်တွေဘယ်လိုပူးပေါင်းလုပ်ကြမလဲ။တိုင်ပင်ပြီးတော့ပူးပေါင်းလုပ်ကြမှာရ
။မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍနဲ့ပတ်သက်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပိုင်းမှာတော့2016-2019ဘဏ္ဍာနှစ်တုန်းကအမေရိကန်ဒေါ်လာတန်း6000ကျော်ဝင်ရောက်ခဲ့ပြီး2019-2018ဘဏ္ဍာနှစ်မှာတော့ဩဂုတ်လကုန်အထိအမေရိကန်ဒေါ်လာတန်း3500ကျော်ကီဘတ်ကနေလာရောက်ရင်းနှီးမြှုပ်နှံထားကြပါလေ။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာခတ်တရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါလေ။
မာတခွင့်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုစနေညတရရလေးလိုင်းဆွေးနွေးခန်းကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝဲအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစနေညအစီအစဉ်ကိုည9နာရီကနေ10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲပြီးမှသောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်အစီအစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာခင်ဗျာဒီကနေ့တရားရည်လိုင်းစီစဉ်မှာတော့မတူကွဲပြားမှုတွေရှိနေတဲ့လူအတိုက်ဝိုင်းမှာငင်းချစွာအတူရှင်တွဲနေနိုင်ရေးကိုဆွေးနွေးသွားမှာဖြစ်ပါတယ်မတူကွဲပြားမှုတွေကိုသီးမခံနိုင်ရတာဟာဘလို့အကြောင်းတွေရှိနေလို့လဲလူမှုအတိုက်ဝိုင်းကြမှာမတူကွဲပြားမှုတွေရှိနေပေမဲ့ငင်းချင်းချင်းအတူရှင်တွဲနေနိုင်အောင်ဘလို့လုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာပါမတူကွဲပြားမှုတွေသီးမခံနိုင်မှုတွေအကြောင်းကိုကျွန်တော်တို့ပြောရနေရမှာတော့တတလို့ရခိုင်ပြည်နယ်ရပြဿနာတစ်ခုတည်းကိုပဲဆွေးနွေးဖို့တော့မဟုတ်ပါဘူးဒီနောက်ဆက်တွဲလူမှုအတိုက်ဝိုင်းကြမှာရက်ခတ်မှုတွေကြုံနေရတာကိုပါကျွန်တော်ဆွေးနွေးချင်ပါတယ်အခုတော့ပြည်နယ်ဆွေးနွေးမဲ့ပုံစံတွေလဲကျွန်တော်တို့လေးလိုင်းပေါ်မှာရောက်နေပါပြီတူကတော့လူငယ်နဲ့လူမှုသဟဇာတာပေါ်ဆောင်ရေးစင်တာကကိုသက်စုဝင်ဖြစ်ပါတယ်နောက်တူကတော့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကကိုမြာရေးဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုပထမပိုင်းအနေနဲ့ဆွေးနွေးစီချင်တာကတော့ဒီမတူကွဲပြားမှုတွေကိုဟိုသီးမခံနိုင်ရတဲ့အကြောင်းရင်းတွေအကြောင်းရင်းကတွေကဘာတွေများရှိနေတယ်လဲဆိုတာကိုဆွေးနွေးစီချင်ပါတယ်အရင်ဆုံးကိုသက်စုဝင်ရဲ့သဘောထားကိုအချင်းယုံဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာမင်္ဂလာပါကျွန်တော်ဒီမတူကွဲပြားမှုဒီဒီမဆိုင်တဲ့အကြောင်းရင်းဆိုလို့ရှိရင်ကျွန်တော်တို့ခဏကြားလိုက်နော
်ဟုတ်ကဲ့ကြားပါတယ်ပြောပါကိုသက်ဆို
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဒီတက်ပြားတွေကကျွန်တော်တို့ဒီတရင်းသားတွေပေါ့ဒီတရင်းသားတွေကျွန်တော်တို့ဒီအခုအပတ်ပေါ့ဒီကျွန်တော်ဒီပြီးခဲ့တဲ့ဆွဲတဲ့ဆက်တွေကကျွန်တော်တို့ဒီတရင်းသားတွေဖြတ်တာတွေရှိတယ်ပြီးတော့လို့ရှိရင်ကျွန်တော်တို့ဒီလူမျိုးကိုဘာသာကြီးပြောလို့ရှိရင်လူမျိုးကိုပုံမှာခြေခံပြီးတော့ဒီဟိုမုန်ပြီးပြီးတော့ဆိုရင်ဒီအမုန်ပြားတွေကဆက်တဲ့ရှုပ်ကုန်လာတာကျွန်တော်တို့ဒီဟိုတောင်း9နှစ်ထောက်နေလောက်ရှိလာပြီပေါ့ပြီးခဲ့တဲ့အဆိုးရလက်ဆက်တွေကတောက်ချက်ကကျွန်တော်ဒါမျိုးဒီဆက်တဲ့ကြီးကလာနေကြတယ်အဲ့ဒါတွေကအဆိုးရဆက်ဆက်ကနေပြီးတော့ဖြစ်ပြီးတော့ဒီကြာရင်းမှုတွေကမရှိဘူးအဲ့ဒါကြတော့ဒီနေရာတွေကကျွန်တော်တို့ဒီလူ့ကိုယ်ကြီးမှာတဖြည်းဖြည်းနဲ့အမြင့်ထွေလာကြတယ်ဒါကကျွန်တော်တို့ဒီကြီးရတဲ့ဒီအပိုင်းလုံးတွေမှာလည်းဖြစ်လာကြတယ်လို့ကျွန်တော်တို့ဒီကြီးရလူတွေဆိုင်မှာလည်းကပူရဖြစ်လာတယ်အဲ့တော့ဒါမျိုးမုန်ပြားရှုပ်ကုန်တာတွေကျွန်တော်တို့ဒီလူမတူတာတွေမုန်ပြီးတော့ဒီပြောနေတာတွေကိုဖျက်ရတယ်ဒီမဆိုင်ကြီးရဲ့ခါကြတော့ဒီပြဿနာဖြစ်လာတဲ့ခါကြတော့ဒီတကယ်ဒီလိုခိုင်တဲ့ပြဿနာဖြစ်လာတဲ့ခါကြတော့ဒီမျိုးပြဿနာကိုမှချိန်ပြီးတော့ပါပါကြီးနဲ့ကျွန်တော်ဆွဲခဲ့လာတယ်။အဲပါပါကြီးနဲ့ဆွဲချက်ပြီးတဲ့ခါကြတော့ပြဿနာတွေကိုဒီမျိုးပါပါကြီးပြဿနာဆိုမျိုးနဲ့ပုံကိုပြီးတော့မုန်းမှုတွေဆိုဖြစ်လာတယ်။ဒါတစ်ချက်ဒါကြောင့်ကျတော့ဒီတကယ်လုံးမှလည်းကျွန်တော်တို့ကဒီ Islamophobia ဆိုပြီးတော့ဒီ Islam ကအထူးသဖြင့်ဒီပြဿနာဖြစ်နေတာဒီ Islam နဲ့ဒီတခြားဘာသာတွေဘာအထူးသဖြင့်ဗုဒ္ဓဘာသာတွေမှာဆိုလို့ဖြစ်နေတဲ့ခါကြတော့ဒီ Islam ဘာသာကိုဒီလိုမျိုးမှာလည်းတောက်ပြပုံစံမျိုးဖြစ်လာတဲ့ဟာကလည်းကျွန်တော်သူလိုက်ခက်လာမျိုးတွေပါတယ်။အဲဒီ information တွေဒီပြင်းထွက်တဲ့အမှားတွေဒါတွေကလည်းကျွန်တော်တို့အများကြီးချင်းချောင်းများမျိုးရှိတယ်။ကျွန်တော်ပြင်းထွက်တဲ့စီးပွားမှုများဆက်လာတယ်။အဲဒီကလာတဲ့ပြင်းထွက်တဲ့တွေကိုကျွန်တော်တို့ကလှန်လာမှားလာဆိုတာမစူးစမ်းနိုင်လို့လေစူးစမ်းမှုအတွက်ကျွန်တော်တို့ကဒီအတိအကျညာလုံလောက်အောင်မရှိဘူး။ဘာလို့လဲဆိုတော့မြန်မာနိုင်ငံ internet ဆိုတော့ကျွန်တော်ကလာတဲ့နေ့တုန်းကတည်းကရှိတယ်ဒီလိုမျိုးမှတော့လာကြ။အဲ့ဒါကြတော့ဒီ PDF က internet တုံးလာနိုင်တယ်ပြင်းလင်းလာပြီဆိုတာလေဒီ internet ကရလာတဲ့ green ကိုလှန်လာမှားလာဆိုတာမရှိဘူး။ဒီနေ့ကျွန်တော်တို့ကြုံရတာမျိုးဖြစ်တယ်။ဥပမာကျတော့ကျွန်တော်ပြည်သူတွေကဒီအကူ favor လို့ဆိုတာတုံ့ပြန်နိုင်တဲ့ဒီအခြေချင်းတွေဆိုတော့ပညာပေးဆိုင်မှာကျွန်တော်တို့အထူးပညာပေးဆိုင်မှာအားနည်းနေပြီးရဲ့အဲ့ဒါနဲ့တူတူပဲမိုးဒီယာဖြောင့်ဝီရဲ့ဒီကြားတွေကအဖူရအဆက်ဆက်ကနေပြီးတော့အခုဒီခီတိရောက်ယူနေပြီးတာမရှိဘူး။အဲ့ဒါဒီကျွန်တော်တို့ဒီကတော်လုံးမှာဖြစ်နေတဲ့ဒီ Islam ကျောက်ကျယောဂတွေကလည်းဒီကျွန်တော်မြန်မာပြည်မှာဒါတစ်ဖြစ်နဲ့ဒီ globalization နဲ့ဆက်နေတာပြီးကျွန်တော်တို့မှာကတန်လို့ပြဿနာကြီးဖြစ်လာတယ်လို့ကျွန်တော်လည်းယူဆပါတယ်ခင်ဗျ
။ Okay ကျွန်တော်ကိုမြာရဲ့သဘောထားလဲဆွေးနွေးပါအောင်ခင်ဗျာကိုမြာဝေးအေးကျွန်တော်အခုဒီမှာ policy တိမခံနိုင်မှုတွေဖြစ်နေရတဲ့အကြောင်းရင်းခံတွေကကျွန်တော်တို့စီမှာဘာတွေရှိနေသလဲ
ကျွန်တော်အမြင်ကတော့အထင်မြင်လွဲမှားမှုပေါ့ဗျာကျွန်တော်မြင်တာကတော့အထင်မြင်လွဲမှားမှုနောက်တစ်ခုကမဟုတ်မတရားဝါဒဖြန့်ချိမှုတွေကလည်းအခုကလူမှုကွန်ရက်စာမျက်နှာပေါ်မှာကအမျိုးမျိုးပြောတဲ့ဟာပေါ်မှာဟိုအားလုံးကအဲ့ဒီပုံမှာအခြေအနေမရှိဘဲနဲ့ကောက်ယူရတဲ့အခြေအနေမျိုးလည်းဖြစ်တယ်လေအထူးသဖြင့်ကတော့ဖြစ်လာတာတခုတော့အတွေးခေါ်ရခြုံပြောမယ်ဆိုလို့ရှိရင်9/11နောက်ပိုင်းမှာကျွန်တော်တို့တော်တော်စူးစူးဝါဖြစ်လာတယ်လို့ကျွန်တော်မြင်တယ်ကမ္ဘာမီဒီယာတွေမှာလည်းဒါ terrorism နဲ့ပတ်သက်ပြီးတော့မှပြသတဲ့အခါမှာ ဝိသစီမှုပုံစံတွေအစားတချို့ချို့ပိုင်းတွေမှာရောအကြံဖက်ဝါရခုနကလို Islam နိုင်ငံတွေကကျင့်သုံးတဲ့အစံတွေလုပ်ခဲ့ဆိုတဲ့အမြင်ပဲမြင်ကြတယ်လေတကယ်တမ်းကျတော့အကြံဖက်ဝါကြောင့်တည်ဆုံးသွားတဲ့ Islam ဥယျာဉ်ကတခြားလူကြီးတွေပုံများပါတယ်တကယ်စစ်တမ်းတွေမှာအများကြီးများပါတယ်နောက်တစ်ခုကရိုးရိုးရေနဲ့တည်ဆုံးတဲ့လူဥယျာဉ်ကအကြံဖက်ကြောင့်တည်ဆုံးတဲ့လူကြီးတွေများတယ်ဆိုတော့ကျွန်တော်တို့အမေရိကစစ်တမ်းတွေမှာလည်းကျွန်တော်တို့တွေ့ရပါတယ်ထားပါတော့အဲ့တော့ဒီတကယ်အခြေသတင်းအခြေအနေအမှန်တွေကိုမရရှိဘူး။တော့ရရှိနိုင်တဲ့အခြေအနေကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေကြာဘလို့ရှိတယ်ဆိုတဲ့အခါကျဒူရီယာစာဝန်တွေထဲမှာပဲတိကျကျင်လည်နေရတဲ့အခြေအနေပါ။အဲ့ဒီအခြေအနေမျိုးမှာအလွယ်တကူရလိုက်တဲ့သတင်းကိုပဲလက်ခံနိုင်စွာရှိကြတယ်လို့ကျွန်တော်မြင်တယ်လေ။ဒါဒီသတင်းကိုစစ်ဆေးဖို့စီစစ်ဖို့အတွက်အချိန်မရှိဘူး။အဲ့တော့စီစစ်ဖို့အချိန်မရှိတဲ့အခါမှာဒီသတင်းကြောင့်အဲ့လိုပြောလိုက်တာဟာတကယ်ပဲလားဆိုတဲ့ကျွန်တော်တို့ဒီအထင်မြင်လွဲမှားမှုကတစ်ဆင့်တန်လျားဖြစ်လာတယ်။နောက်အကြောက်တရားတွေဖြစ်လာတယ်။ဒီအကြောက်တရားတွေပေါ်မှာ short ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒါဟာဘသူမှအပြစ်တင်လို့မရပါဘူး။နောက်တရားဥပဒေကနေပြီးတော့မှအကာအကွယ်ပေးထားတာကြီးတယ်။ရော့ဒီရော့ရဲ့ဆန့်တော့လည်းကျွန်တော်မြင်တယ်။အဲ့ဒီပုံမှာမူတည်ပြီးတစ်ဖြည်းနဲ့ဒီပြဿနာကြီးကကြီးထွားလာတယ်ပေါ့ဗျာ။နောက်တစ်ခုခုနပြောလို့ပေါ့ဗျာ။ဥမာအဖြစ်ပြောမယ်အခုရခိုင်မှာဖြစ်နေတဲ့ပြဿနာဆိုလို့ရှိရင်ဒါကလန်ပါတာနဲ့ဖြစ်စေဆိုပြီးမြင်တယ်။တကယ်တမ်းကျတော့ဒါကလူမျိုးတစ်ခုပေါ်မှာအခြေစုဖြစ်တဲ့ပြဿနာလို့ကျွန်တော်တော့အဲ့တိုင်းနားလည်ပါတယ်။သူရဟာအဲ့တော့ဒါတွေကစစ်စစ်ပေါ့ပေါ့မသိဘူးပေါ့ညာတော့ဝေဖန်သုံးသက်ချက်တွေဆိုလို့ရှိရင်လေခင်ရမြင်ရရေးပြီးတော့မှဝါရဖြန့်နေတဲ့အခြေအနေအောက်ကိုအလွယ်တကူပဲကျွန်တော်တို့ရောက်ရောက်သွားတယ်လीအဲ့တော့အဲ့ဒီအခြေအနေအောက်မှာဒီတာမန်လူမျိုးဖြစ်တဲ့လူမျိုးရေးပြဿနာဖြစ်လာတဲ့အပေါ်မှာဒါရွေကျက်ညွန်းမှုရှိကောင်းရှိနိုင်လိမ့်မယ်တိုးတော်လေလူမျိုးရေးဖြစ်လာတဲ့အပေါ်မှာမူတည်ကျန်တဲ့ဘာသာရေးတွေပါဆွဲထက်လာတာလာပြီးတော့မှအခုနောက်လိုဘာသာတစ်ခုနဲ့တစ်ခုနဲ့ကြာစိတ်ဝမ်းကွဲပြားမှုကြီးဖြစ်လာကြတယ်။တကယ်တမ်းကျတော့ကျွန်တော်တို့ကြီးပြင်းလာခဲ့နိုင်ငံကြီးကာလတစ်ချောက်လုံးမှာဒီလိုသာမျိုးဆိုတာသိချားတယ်ကြာမရှိဘူး။အကြည့်ပြောဖြစ်ခဲ့ရင်တော့ဖြစ်ခဲ့ပြီးပြီးသွားတာပဲကြာ။ဟုတ
်ဟုတ်တယ်ကျွန်တော်မှတက်တက်ဆန်ဆန်မှာဒီနေ့ပဲကျွန်တော်သတင်းတပ်ပုံဟိုတစ်ခုဟောင်းတစ်ခုတွေ့လိုက်သေးတယ်လေ။ဒီ2013ရှစ်လေးလုံးထိမှတ်ကိုဒီရန်ကုန်မှာလောက်ကြတော့ဒီသံဃာတွေခရီးရန်ဘာသာရေးခေါင်းဆောင်တွေမွတ်စလင်တွေဟိန်းတို့တွေအတူတွဲပြီးကြီးတက်တက်ပုံလေးကိုတွေ့လိုက်တော့ကျွန်တော်တို့မှတက်တက်ဆန်ဆန်ဆိုပြီးတော့သတိရလိုက်ပါသေးတယ်။ဆိုတော့အခုကျွန်တော်တို့တစ်ခုရှိအခုဒီဆွေးနွေးပွဲအတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်လေးကိုလည်းအလှည့်ပေးကြပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ရန်ကုန်မြို့ကစလိုင်းပွေကုန်းဖြစ်ပါတယ်။စလိုင်းပွေကုန်းရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကအဖြစ်ဘုရားဘာသာအများဆုံးဖြစ်တဲ့ဗမာလူမျိုးအများဆုံးဖြစ်တဲ့ဒုတိယကတော့ခရစ်ယာန်ဒီနေရာမှာဆိုရင်တော့ဗမာတွေကနေတာပေါ့တခြားတိုင်းရင်းသားတွေများတယ်။now islam ba tawin ja ro ho arab ka nayan cha ta ri ne ne mya de athu tatin pyatana phit ni da ka sait ma kaung sia ka nayan daka ma chuno islam ba ta ko khu dou lou pi ro a cha khit tama ri a nya yi du la de chuno nayan phit ma ka u nayan daka tai ma islam ba tawin di ko tro mya mya ka ho le khan nai swa nga tai pi ro ma a ne la de ba lu le so ro di a cha khit tama ri ye ဟာဒါရန်ဒါချစ်ပြီးတော့အဲ့လိုမျိုးခံစားချက်တွေရှိလာတယ်အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံမှာကြည့်နေဆိုရင်တော့ပူဆိုးလာတာကမိစခိုင်းပြည်နယ်မှာရှိတဲ့မင်္ဂလီရီယာသူတို့အကြောင်းကြောင်းကြောင်းပဲဖြစ်မှာပေါ့ဇုံကြည့်ချေဆောင်ပဲဖြစ်မှာပေါ့အစ္စလာမ်ဘာသာဝင်ဖြစ်တဲ့ခါကျတော့မစိုက်ခတ်သွားတယ်လေဆိုရင်တော့မစီမဆိုင်ဒီတခြားနေရာမှာရှိတဲ့ဟိုအစ္စလာမ်ဘာသာဝင်တွေလည်းတော့ထိတယ်အဲ့ဒီခါကျတော့အဲ့လိုခြုံကြည့်နေဆိုရင်တော့အာခရစ်စတန်နဲ့ဘုရားဘာသာကျမ်းမှာတော့ပြဿနာမရှိပေမဲ့လူတချို့ရဲ့တာမန်တွေအမြင်မှာကြတော့ဒီအစ္စလာမ်ဘာသာဝင်လူမျိုးတွေကိုမွတ်စလင်လူမျိုးတွေကိုဟိုကဟိုရည်ရင်းမှုနဲ့လက်တွေလုံနိုင်ဖွယ်တဲ့တော့ဟိုနည်းနည်းအခက်အခဲရှိတယ်လို့ကျွန်တော်မြင်တယ်။အဲဒါချင်းချင်းကြရင်တော့ကျွန်တော်တို့ဘာသာတရားတွေကိုလည်းအားလုံးနှိမ့်နှိမ့်ချွတ်ချွတ်နားလည်တဲ့ချင်းကြရင်တော့ဟိုကောင်းလာမယ်လို့ထင်တယ်။အခုလောလောဆယ်ကတော့အတူလက်တွေစီတွေနဲ့ထိုင်ဖွယ်တဲ့အခက်အခဲရှိနေဦးမယ်လို့ကျွန်တော်မြင်ပါတယ်ဗျာ။
โอเคกูสไลม์ปุยกูซุนุยละเจซุบาตะคู่จนเราดิมาจันเนซุนุยละหลูรีโอเลยเวจนเราดิเนี่ยมาโจติมิเมตตายักขัญญาตะคู่ชีบาเดอะคูจนเราซุนุยละดิปยัตนาโอตะเพตะลั้นอะพีชานายโอซินซานายโมยีเยบาเดดิปยัตนาโอโปจี้หยองลุบโผเลไม่หอบบาโอซุดาจาวกูปาวินซุนุยละตุรีเนเนอะปิซบอซองซุนุยเซจิมาเดนาวตะคู่อะเลดิอญิงบัวซีอะพีชายะอะตองนองนุยเนปะตะลุเลจนเราซุนุยโกไม่ยีเยบาโอบาพิโลเลซอดิมินิ20อะเซลอกเฉิงเลอึ่มาจนเราซุนุยละเลโลยีนไม่อยากวุซอยิงโหไม่เฉิงแนเสียยะเลปอนันเนကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်မထားပါဘူးခင်ဗျာဒါကတော့ကြိုပြီးအတိပေးထားတာပါဆိုတော့ကျွန်တော်တို့ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့နောက်တူကိုလည်းအလှည့်ပေးချင်ပါတယ်သူကတော့ဟိုတန်ခါတော်တပါးဖြစ်ပါတယ်ပသိမ်မျိုးကအရှင်ဇာရိတ္တဖြစ်ပါတယ်အရှင်ဇာရိတ္တရဲ့သဘောထားကိုလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ခုနပြောတဲ့ဟိုရဲ့စီးတွေကြားထဲမှာယဉ်ကျေးမှုရအောင် လူမှုရေးလုပ်ငန်းကူညီတာတွေများများဝင်ပေးဖို့လိုမယ်လို့မြင်တယ်။အခုစင်းတို့နာကဒီကံကုန်းဆိုတဲ့ရွာမှာလည်းအစ္စလမ်အဖွဲ့အစည်းတစ်ခုကအဝစီတွင်ဓာတ်တူပေးတဲ့လုပ်ငန်းမျိုးတွေတွေ့တယ်။အဲဒီနောက်ရှိတဲ့ခရစ်စတန်အဖွဲ့အစည်းကလည်းအဲတောက်ရေကန်တွေလုပ်ပေးတဲ့အနေအထားမျိုးတွေတွေ့တယ်။အဲဒီလိုပုံစံမျိုးနီးတူခြားလူမှုရေးလုပ်ငန်းများတွေမှာလိုအပ်တယ်လို့ဝင်ရောက်ကူညီပြီးရင်းနှီးမှုဒီများများရှိနေဒီပြဿနာတွေမပေါ်ဘဲနဲ့ဖြေရှင်းပြီးတာဖြစ်မယ်လို့ယူဆပါတယ
်။တင်ပါဗျာကျေးဇူးထူးတင်ပါတယ်။အခုတော့ကျွန်တော်တို့ဟိုအီးမေးလ်တွေဟို Facebook တွေကနေမှတ်ချက်တွေပေးကြတဲ့လူတွေစာရေးပို့တဲ့လူတွေဟိုလည်းလင်းတင်လို့ပေါ်ပြကြပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ American ပြည်တော်စုကမောင်တက်တနာရဲ့အီးမေးလ်ပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။ကမ္ဘာမှာလူမျိုးရေးဘာသာရေးစီးရေးပေါ်မှာအခြေခံထားကြတဲ့နိုင်ငံတွေအားလုံးလို့မှဒီပြဿနာတွေရှိကြသမဲပါ။အကြောင်းကတော့မိမိတို့ရဲ့အာဏာခိုင်မြဲဖို့အတွက်အခြေခံဥပဒေတွေကိုအုပ်ချုပ်သူလူတန်းစားတွေရဲ့အခွင့်အရေးအပေါ်အခြေခံထားပြီးတင်းတင်းကြပ်ကြပ်ရေးဆွဲထားကြုံမကလူမျိုးရေးဘာသာရေးပြဿနာတွေဖြစ်ပေါ်အောင်လည်းနှီးမျိုးစုံနဲ့ဖန်တီးနေကြလို့ပါပဲကျွန်တော်နိုင်ငံရဲ့အခြေအနေကြပြန်တော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအရင်စစ်အစိုးရတွေစနစ်တကျမဖြေရှင်းမဲထားခဲ့တဲ့အမွေအစိုးကြီးကိုထွေးပိုက်ထားတဲ့အတွက်နေချင်းညချင်းဖြေရှင်းဖို့အင်မတန်ခက်ခဲနိုင်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အရေးမှာပြည်ပမီဒီယာတွေကတစ်ဖက်ဆောင်းနေပေါ်ပြနေကြတဲ့အတွက်လူမှုအတိုင်းဝိုင်းနှစ်ခုတီးမခံနိုင်မှုနဲ့ရန်ညိုးကြီးမှုအရှိန်အဟုန်ပုံမိုမြင့်တက်လာတယ်လို့ယူဆမိပါတယ်။မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းကြားငြင်းညမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ကနိုင်ငံသားတွေရဲ့မူလအခွင့်အရေးနဲ့ရပိုင်ခွင့်တွေကိုအမှတ်ခံချက်ပေးနိုင်တဲ့အခြေခံဥပဒေလိုအပ်သလိုအကျင့်ပြတ်ခြားစားမှုတွေကင်းဝေးပြီးကြောသားရင်သားမခွဲကြတဲ့တရားစီရင်ရေးမှန်တိုင်းလိုအပ်သလိုပြည်သူတွေအားလုံးယုံကြည်အားကိုးရလောက်တဲ့တရားဥပဒေစိုးမိုးရေးရှိဖို့လည်းလိုအပ်တယ်လို့ယူဆမိပါတယ်။ပညာရေးစီးပွားရေးနဲ့အခြေခံစောင့်အောင်ဖွံ့ဖြိုးတိုးတက်ရေးကဏ္ဍတွေဟာလည်းအရေးတကြီးလိုအပ်တယ်လို့ယူဆမိပါတယ်ခင်ဗျာ
။ဒါတော့ဒီ American ပြည်သူဆိုတာမောင်တက်တနာရဲ့ email ဟာသူစာရင်းမှာတော့ဒီအာနာဘင်နေအုပ်ချုပ်သူတွေကြောင့်ပြဿနာဖြစ်ရတဲ့ဆိုတာမျိုးတွေကိုဟိုထောက်ပြတာထားတဲ့အချက်ကိုလည်းတွေ့ရပါတယ်။ဆိုတော့ကျွန်တော်ဒီကိုသက်ဆွေဝင်းရဲ့သဘောထားကိုအရင်သိချင်ပါတယ်။ဒီလက်တော်မြန်မာနိုင်ငံရဲ့အခြေအနေမှာအာနာဘင်နေဒီနိုင်ငံရေးသမားတွေရဲ့လက်ချက်ကြောင့်လို့ဟိုပြောနိုင်တာမျိုးတွေရောရှိနေသလားခင်ဗျာ
။ဒါကဘယ်ဟာလဲဒီနိုင်ငံရေးသမားတွေလက်ချက်ပါလဲ
ခင်ဗျာ။ဟုတ်ကဲ့အခုလို့ပေါ့လေအခုသွေးကွဲစရာတွေဖြစ်နေတဲ့ဒီဟိုမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းတွေကြားထဲမှာမချေလဲစရာတွေဖြစ်နေရတဲ့ကိစ္စတွေမှာဒီလိုအာနာဘင်နေရဲ့ဟိုလက်ချက်တွေနိုင်ငံရေးသမားတွေရဲ့လက်ချက်တွေပါဝင်တယ်လို့ပြောနိုင်တဲ့ကိစ္စတွေရောရှိနေသလားခင်ဗျာ။
ဒီအရည်ကကျွန်တော်ဒီပြီးခဲ့တဲ့ဆိုရတဲ့ခရီးရလေးကျွန်တော်ပြောပါရစေ။ကျွန်တော်ဒီပြည်သူတွေကိုဒီကိစ္စချက်ကကျွန်တော်စုစုကြမ်းအမျိုးဆိုးရင်လည်းဒီဒီမိုကရက်တစ်ဒီအကြောင်းလေးတစ်ခုမှကျွန်တော်ဒါကိုအထောက်ဟိုကကျွန်တော်တက်ချင်မဲ့တွေးခွင့်မဲ့အရာတစ်ခုဆိုရပုံစံမျိုးနဲ့ကျွန်တော်အများနဲ့ထောက်ပြပြောဆိုရရှိပါလိမ့်။ဒါကတရားကျွန်တော်ဒီတရားဥပဒေစိုးမိုးရေးတက်ကိုကျွန်တော်အများနဲ့တောင်းဆိုပေးရတာရှိပြီ။ဒါပေမဲ့ဒီမိုကရက်တစ်နဲ့မဖြစ်အောင်ကျွန်တော်တို့အခေါ်အနေနဲ့ကြည့်ကြည့်မဲ့တိုင်းတော်ပြီးတာဆိုပြီးတော့ကိုကြီးကမျိုးရှိတယ်တို့ကောင်များလည်းဆိုးရတက်ကဘာသာလို့မပြီးသေးဘူးဒါကျွန်တော်ပြီးခဲ့ရဆိုးရတဲ့ဆက်မှာဒီဘက်ဆိုးရတဲ့ဆက်မှာလည်းကျွန်တော်ဆက်ပြီးတောင်းပေးတယ်ဘာမှအထူးမလာဘူးအဲဒါပြီးခဲ့ရဆိုးရတဲ့ဆက်ကတော့ဆက်စားပြီးရဆိုပြီးကျွန်တော်ဆက်ဆွဲလို့ရရင်ဒီဘက်ဆိုးရတဲ့ဆက်မှာကျတော့ဒါဖြစ်လို့ဒီဘာသာရေးလူမျိုးပြဿနာဖြစ်စီတဲ့ကိစ္စတွေကိုတော်တော်များများဆက်စားပြီးပြီးရမှာဒီအကျက်လေးကသိနေရတယ်လေဒီစားတမကာကွယ်ရပြီးလဲဆိုထပ်ပြီးတော့တိုက်တွေ့ရမျိုးလေးဆိုတာမျိုးကျွန်တော်လေးကိုဖုတ်ဖို့လိုပါလိမ့်မယ်အဲ့တော့အဖိုးရတဲ့တရားဥပဒေစိုးမိုးရေးမကြမ်းရည်အရရောအကြမ်းကိုပြည့်ရွေးနေရသေးကြပါတယ်။ဥပမာဒီလိုမျိုးတော့မဖြစ်ခဲ့တဲ့ကြေကနာမျိုးတတိယလာဖြစ်ခဲ့တဲ့ကြေကနာမျိုးဆိုလို့ရှိရင်ကြည့်လို့ရပါတယ်။ဒါပေမဲ့ဒီကျိုးလုံးတဲ့ဒီကအခုဒီအခက်ငယ်တဲ့မျိုးတွေကမရှိသေးတာတရားဥပဒေဒီကြောက်ဒီကျိုးလုံးခံရတဲ့သူတွေကတော့ဒီကမျိုးမရှိသေးတာမျိုးလည်းကျွန်တော်တွေ့ရပါတယ်။အဲ့တော့ဒါကူကဒီပြည်သူ့ဆိုရလို့ဒီကမ္ဘာချန်နယ်ရတဲ့ဆိုရတဲ့ဆက်မှာဆိုလို့ရှိရင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးကိုဒီရောက်ကြတယ်ဒီရောကျွန်တော်တို့ဒီပါလာကြီးတော့တရားဥပဒေစိုးမိုးမှာကျပါလာကြီးလူမျိုးဆိုတာမရှိဘူးအပြစ်မှုကျိုးနေတယ်ဒီမှာဒီမဟုတ်ဒီကျိုးနေတာတွေဆိုတာလည်းရှိတယ်ဆိုတာမျိုးကျွန်တော်ထားနိုင်တဲ့ solution တော့ဒီအရုပ်ပြဿနာမျိုးတွေတော်တော်များများကြီးရေကြတာကိုရှိပါလိမ့်မယ်ဒါကကျွန်တော်တို့ရခိုင်မှာဖြစ်နေတဲ့ပြဿနာကမဟုတ်ဘူးပြီးတော့ဒီဒီမဘက်မှာဒီကျန်နေတဲ့တခြားမျိုးတွေမှာပါတဲ့ဒီတော့ပြဿနာပြည့်အောင်လိုက်ချောင်းနေရတာကျွန်တော်ပြီးခဲ့တဲ့ September 17တော့ဆွေးနွေးပြီးတော့အဓိကအရေးကိုကျွန်တော်တည်ရပြီးသားပဲဒါတရားဥပဒေတင်လို့အများကြီးဟိုအဖိုးရပကနေတိတိမမဲ့ကံကြေမှုလုပ်မယ်လို့ယူဆတယ်ကံရုံးလေးကိုအမြင့်ကျနေကြပါတယ်ဒါပေမဲ့ဒါလိုလို့ကျွန်တော်သတိထုတ်ပြန်ပြီးတိုင်းတာပြည်ပြည်ဖြစ်ပြီးတိုင်းတာအရမ်းနေနေပါသေးတယ်ဒါလို့နေတဲ့ ဟောတာရဖြစ်နိုင်မယ်ဆိုတော့အဲ့ဒီတော့အချိန်နဲ့တကယ်ဒီကူကြီးဖြစ်ပြီးနိုင်တာမျိုးဒီတရင်ချက်နဲ့တိုင်းမှာကျွန်တော်တို့ဒီဟိုဟာကုမ္ပဏီနေနေကြတာနဲ့ဆိုလို့ရှိရင်အဲ့ဒီကပို့ပြီးတော့ PDA ကြောင့်ဒီလိုရပါလိမ့်မယ်ဒီရောက်ခါကျတော့အစိုးရနဲ့ PDA နဲ့ပူးပေါင်းပြီးတော့ဒါမျိုးတရင်ချက်နဲ့အမှားတွေဒါမျိုးဒီကျိုးစိုးလို့ခေါ်မှုတွေကျွန်တော်ပူးပေါင်းမှုတက်ချက်တွေရပါလိမ့်မယ်ဒါလည်းအစိုးရရဲ့ political will ပုံမှာပဲဆိုင်ပါတယ်ဘယ်လောက်ထိနိုင်ငံရေးစိတ်ဆိုးတာရှိလို့ဆိုတော့ဒီမှာမူတည်ပြီးတော့ PDA ကိုဘယ်လောက်ထိပူးပေါင်းပါဝင်လာတော့ဆိုပြီးကျွန်တော်ဖွဲ့ခေါ်ရတဲ့အနေအထားတွေရှိပါတယ်ခင်
ဗျာโอเคခင်ဗျာကျွန်တော်ကိုမြားရဲ့သဘောထားလေးဆွေးနွေးပါအောင်ခင်ဗျာအခုကျွန်တော်တို့ဒီလိုဟိုလူမှုတိုင်ဝမ်ကြမှာသွေးခွဲစရာတွေဖြစ်နေရတဲ့ကိစ္စတွေမှာဒီအာဏာပိုင်နေနိုင်ငံရေးသမားတွေရဲ့လက်တွေပါနေတယ်ဆိုပြီးဟိုပြောတာဆိုတာမျိုးတွေလည်းရှိနေဆိုတော့ဒီလိုအခြေအနေမျိုးတွေဘယ်လောက်တောင်ဟိုတွေ့နေရလဲကိုမြားရဲ့
နော်တော်နိုင်ငံရေးသမားဆိုတာဘယ်လိုဆက်မှတ်မလဲဆိုတဲ့ပုံအမူကြီးပါတယ်ကျွန်တော်မြင်တာကတော့ဒီမိုကရက်တစ်နိုင်ငံရေးသမားတွေအနေနဲ့ဒါမျိုးအကျင့်တုံးကိုကျင့်သုံးခဲ့တယ်ဆိုတာမရှိဘူးကြကျွန်တော်ပြပြတာပေါ့နော်ကျွန်တော်တက်တိုင်းဆိုတော့ကျွန်တော်အစ်30ရှိတာနိုင်ငံရေးလောကမှာဖြစ်တိုင်းတော့မရှိဘူးကအဲ့ဒီဟာကိုတုံးချသွားမယ်ဆိုရဲဟာဒါကအင်မတန်မှအောက်တိုင်းကျတဲ့နိုင်ငံရေးကစားကွက်ဖြစ်တယ်ဆိုတော့အားလုံးနားလည်ပါတယ်ဟောကျွန်တော်ပြောချင်တာကတော့စနစ်စိုးရီးတစ်ခုထဲမှာကျွန်တော်တို့ကိုယ်တိုင်ဒီပင်လဲစနစ်စိုးရဲမှာကြီးပြင်းနေတာကကျွန်တော်အသက်50ရှိပါပြီဟောစနစ်စိုးရဲမှာကြီးပြင်းနေတယ်ဆိုရင်ကျွန်တော်တို့တောင်မှဒါစနစ်ဟောင်းရဲ့အတွေးခေါ်အယူဆသွားမှုများစွာခံရပါတယ်နောက်ကျူနေဆိုရင်လည်းများစွာခံရတာပါအဲ့ဒီပုံမှာငကူတွေကကျွန်တော်တို့နိုင်ငံမှာဒီသာပုဒ်ဒူချဲမြန်မာဆိုရှယ်လက်တော်လိုက်ကောင်းစီမြန်မာဆိုရှယ်လက်လမ်းဆက်မှာဒီကိနာဝတနာပါစီအားလုံးမှာအားလုံးတပိုင်းဂရုရဲ့ကျင့်သုံးတာပါလဲစဉ်းစားရဆိုရင်ကျွန်တော်တို့နိုင်ငံသားဆိုတဲ့စိတ်ဓာတ်ကိုအားလုံးနဲ့ညံ့ပါကြပါတပည့်ပါလေအန်လာပါစီပုဒ်ဒူချက်အဲ့ဒီအဲ့ဒီဆိုတဲ့ကလုံးကြီးအားသာဖြစ်လာလို့အခုနောက်ဆိုတစ်ဖက်အောက်ဆိုရလဲနိုင်ငံသားခိုင်ပုံမှာတို့ဒီဆိုရဲအဲ့ဒီဖြစ်နေတဲ့အဆပ်ပဲကို
โอเคကိုမြားရေးကိုမြားရေးတယ်လီဖုန်းလိုင်းနည်းနည်း line တစ်ခုနည်းနည်းဟိုတိတ်ကောင်းကောင်းမကြောက်ဖြစ်နေကျွန်တော်တို့ပြန်ပြီးတစ်ခေါက်ပြန်ဆက်သွယ်လိုက်မယ်ဟိုအခုလောလောဆယ်တော့ကျွန်တော်တို့ဟိုပိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုအလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တို့မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคမင်္ဂလာပါကိုယ
်ဟယ်လိုโอเคကိုတန်းမောင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးခုနပြောလို့ဒီမျိုးသားရေးဝါဒလုံးနေတဲ့ပုဂ္ဂိုလ်တွေကိုထိန်းသိမ်းနေပြရမယ်ဒီချမ်းကန်ရေးအဖွဲ့ကိုတိကျထိန်းသိမ်းပြရမယ်သူတို့ကမလူမုန်းတီးမှုတွေတိုက်ခွက်တွေကသူတို့ကတားများနေတယ်ဟောရခိုင်မှာအခုကသူတို့ချိုးလဲမွတ်စလင်တွေရခိုင်နေတွဲနေကြတာချန်နေပြီးတယ်သူတို့ချန်နေသေးတယ်ဆိုတာသူတို့ကတစ်ဖက်နဲ့ဖက်နားလည်မှုရှိလို့တချို့ကဒီအချမ်းပဲကိုဟိုဆွဲသွားတဲ့လူတွေကကြာဟိုဘက်လည်းကြီးလေဒီဘက်လည်းကြီးလေဖြစ်နေတာပါအခုဟုတ်ကဲ့ဟုတ်ကဲ့အခု
ဟုတ်ကဲ့ကိုတမ်းမောင်
ကျေးဇူးပါဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တစ်ဦးကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါသူကတော့မောင်မောင်ချေဆိုတဲ့အကောင့်နဲ့ကျွန်တော်တို့ပေးပို့ထားတာပါမဆုမွန်ရေးဖတ်ပြပေးပါဦးခင်ဗ
ျကျွန်တော်ရခိုင်တယောက်ပါမတူကွဲပြားမှုကိုလက်ခံပါတယ်တိုင်းရင်းသားတွေအပြင်ဘင်္ဂလီတွေနဲ့လည်းအရင်တုန်းကခင်ခင်မင်မင်ရင်းရင်းနှီးနှီးနေဘူးပါတယ်ဘာမှမဖြစ်ပါဘူးဒါပေမဲ့ရခိုင်ပြည်နယ်ကိုတမိုင်းစာမျက်နှာကနေဖျောက်ပစ်နိုင်တဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးနဲ့ကျူးကျော်လာတဲ့အတွက်ကြောင့်သူတို့နဲ့အတူရှင်တွဲနေဖို့အခုလိုချိန်မှမဖြစ်နိုင်သေးပါဘူး။နှစ်ဖက်အတိုင်းဝိုင်းကြအတူရှင်တွဲနေနိုင်အောင်တပ်ဆိုင်သူအားလုံးနဲ့တပ်ဆိုင်ပါတယ်။အဲ့ဒီအထက်မှာနှစ်ဖက်အတိုက်အဝန်းအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းအားလုံးနိုင်ငံတကာကခေါင်းဆောင်တွေလည်းပါပါတယ်။တပ်ဆိုင်သူတွေအားလုံးရှော့တင်တာရှော့တင်းတင်တာတင်းတင်ပါတယ်။နိုင်ငံကြီးတွေနဲ့သတင်းမီဒီယာတွေကလည်းပြည်ထနာကိုမီးလောင်ရလေမပစ်ပါနဲ့ဘင်္ဂလီအရေးဟာနိုင်ငံတကာမှာနိုင်ငံရေးစင်မြင့်ပေါ်ရောက်အောင်လူတချို့ကတနည်းမဟုတ်တနည်းနည်းနဲ့လှုပ်ဆောင်နေတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်ဆုံးအနေနဲ့ကျွန်တော်တို့ရခိုင်သားတွေရာတော့လေတော့တဲ့မှာမြေချောင်းအင်းအိုင်တွေမှာစိုးရင်ကြောင်ကြမှုမရှိဘဲလောက်ကင်စားတောက်နိုင်အောင်ဆောက်ရွက်ပေးပါဆိုပြီးမောင်မောင်ခြေကပြောထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျဒါကတော့မောင်မောင်ခြေဆိုတဲ့အကောင့်ပါရှင်ရပြပို့ထားတာပါအခုတော့ကျွန်တော်တို့ကိုမြားရေးကိုပြန်ဆက်သွယ်လို့ရပါပြီကိုမြားရေးဆက်စပ်ပြောလက်စားတော့ကိုမြားရေးကဒီအာဏာပိုင်နိုင်ငံရေးသမားတွေဟိုနောက်ကွယ်မှာပါဟိုဘလောက်ထိလက်တွေပါနေလဲဆိုတဲ့ကိစ္စကိုကိုမြားရေးရှင်းပြနေတဲ့လမ်းနဲ့ဟိုပြတ်သွားတာပါကိုမြားရေးဆက်ပြောလို့ရပါတယ်ခင်ဗျာ
ကျွန်တော်တော့ဟိုအတူချို့ပဲကျွန်တော်ပြောလိုက်ချင်တယ်ပေါ့နော်ဟိုစနစ်ဆိုးလေးပေါ့နော်စနစ်ဆိုးကြောင့်ကျွန်တော်ကဒီဒီခေါ်တွေကဖြစ်ပေါ်လာတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ဥမာအားဖြင့်ကျွန်တော်တို့ terrorism တကယ်ရှိတဲ့နိုင်ငံတွေကြည့်ဥမာအားဖြင့်ထိုင်းတောင်ပိုင်းမှာ terrorism ရှိတယ် မထိုင်တော်မိုင်းကိစ္စဆိုလေအားလုံးကပြောနေကြတာထိုင်တော်မိုင်းကလူတွေခိုးဝင်လို့ဖြစ်တယ်ဆိုပြောတကယ်တမ်းကျတော့တကယ်တမိုင်းဆင်လာထိုင်တော်မိုင်းအင်္ဂလိုစီအမ်စာချုပ်ရထိုင်ရဆူတန်နေနေလူရပါလားဆိုတော့စစ်စစ်ပေါ့ပေါ့လေးလာပြီးမှပြောတင်တယ်ပေါ့ဒါပေမဲ့ထားပါတော့ထိုင်တော်မိုင်းမှာအကြမ်းဖက်မှုဖြစ်ဆိုတဲ့ဘန်ကောက်လိုမှမဖြစ်ဘူးချင်းမိုင်လိုမှမဖြစ်ဘူးဘာလို့မဖြစ်လဲဆိုတဲ့အခါကျတော့ထိုင်တော်မိုင်းရဲ့ development တွေအကုန်လုံးကိုဗုဒ္ဓဘာသာ NGO တွေကလုပ်ပေးကြတာဆိုတာကျွန်တော်ပြောချင်တာ terrorism ကို terrorism လို့မြင်တယ် terrorism မဟုတ်တဲ့ innocent people ကို innocent people လို့ပဲအဲ့လိုပဲမြင်နေသွားတယ်ဒါကအတားချင်းမှာစနစ်ကတင်ကြားပြီးထားတာပါကျွန်တော်တို့ဒီမှာအဲ့ဒီကိစ္စစစ်တပ်ကတင်ကြားပြီးနိုင်ဆိုတာမရှိခဲ့ပါဘူးကျွန်တော်တို့ကိုယ်တိုင်တွေးခေါ်ရဆွတ်ချုံချတဲ့အတွက်ကြောင့်မို့ဒါအားနေခဲ့ပါတယ်ဒါတစ်ချက်ပါနောက်ခုနကျွန်တော်တစ်ချက်တည်းပြောချင်တာခုနဟိုကျွန်တော်ဒီရခိုင်ပြည်သူတယောက်ဆွေးနွေးသွားတဲ့အချက်ကအလွန်ကောင်းပါတယ်ဒါကျွန်တော်ကြိုးစားတဲ့အချက်ပါကြိုးစားတဲ့အချက်ဆိုစိုးရင်ကြောင်းကြမယ်ဆိုရင်စိုးရင်ကြောင်းကြစိရှိမှာပါဒါမှန်ရင်လည်းမှန်တယ်မှားရင်လည်းမှားတယ်ဒါပေမဲ့ရခိုင်ပြည်နယ်ယူတကားကြီးဖြစ်အောင်လုပ်သွားမယ်ဆိုတဲ့ဟာပေါ်မှာရခိုင်အတိုင်းအတာကြီးစိုးရိမ်ကြောက်ကြမှုရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကလက်ခံတယ်ဒါအမှန်ပဲဒါသဘောတူပါအဲ့တော့အဲ့ဒီဟာတွေကမရှိဘူးမဟုတ်ဘူးဆိုတာကိုလေရှင်းရမှာလေကျွန်တော်ပြောတာနှစ်ဖက်ကပြည်ပြည်လေးလေးညှိနှိုင်းနိုင်ဆွေးနွေးပြီးတော့ညှိနှိုင်းရမှာအပေးယူဒီစားရှိရမယ်လို့မြင်တယ်အဲ့တော့အဲ့ဒီဟာမှာမင်းဒါကြောင့်မလို့ဘယ်လိုမဟုတ်ဘဲနဲ့ဘာလို့စိုးရိမ်ကြောက်ကြလဲဆိုပြန်ပြီးပြစ်တင်စရာမလိုဘူးလို့ကျွန်တော်မြင်တယ်အဲ့တော့ဒီရခိုင်လူငယ်ဆွေးနွေးသွားတဲ့အချက်ဟာဒါတကယ်ကိုရခိုင်လူမျိုးတွေဆိုရင်စီကိုခေါ်တာလို့မြင်တယ်ဒါကျွန်တော်ကတော့ကောင်းတဲ့ဒါတခုလိုပဲကျွန်တော်ညင်းတယ်ဒါပေမဲ့တကယ်ကျွန်တော်ပြောလိုက်တာပါ
ဟုတ်ကဲ့ကိုမြားကြီးကျေးဇူးပါကျွန်တော်တို့အခုဟိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့နောက်တူကိုအလှည့်ပေးချင်ပါတယ်သူကတော့ကိုလိုင်းဝင်းထွန်းဖြစ်ပါတယ်ကိုလိုင်းဝင်းထွန်းသဘောထားလဲလုံရင်တူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအာမတူပွဲရမှုတွေကိုဘာကြောင့်ပြီးမခံရတာလဲမဆွေးတိုင်းဝင်းမှာဆုံးရောက်ပြီးရှိအာအတိအကျလှုပ်ဆော်နေတဲ့လူတွေပေါ့အမှုသားရေးဆုံးရောက်ဘုရားကျွန်တော်ဘုရားမှာဆက်ပါမှာဆိုရင်လည်းပါတိုင်းကူလုံးလို့နိုင်ငံရေးအမြတ်ထုတ်တဲ့လူတွေနောက်ပြီးလက်မဲကြီးပေါ့ဗျာစူပေါင်းထုတ်လို့တဲ့လူတွေမော်ဒယ်နိုင်ဝဲမှာဆိုလည်းအဲ့လိုပဲခုကန်တွန်းလန်စဂျီဟာဝါရီမျိုးတွေအစ္စလမ်တို့တည်သမားတွေဖေဘောမှာကြီးရင်ဒီရင်ကြီးကဖေဘောကမြန်မာမော်ဒယ်လင်းတွေလားဒီနာရီကြီးကလပားရဖြစ်နေခုနိုင်ငံကိုနေတဲ့နိုင်ငံရဲ့အကြတဲ့လို့မတူဘူးတခြားနိုင်ငံတရားမဝင်ခိုးဝင်နေကြောင်းပြဿနာဖြစ်နေလို့မတူဘူးသူတို့ကိုယ်တိုင်ဟောတဲ့လက်ခံရမဲ့လူတွေလိုပဲနားရဲအော်ရဲဖြန့်ချီအဲ့ဒါစတဲ့အရောသူမြောက်ပိုင်းတိုက်ပွဲတွေကမြန်မာမိုးဆွေနေတလောက်မော်ပဲဘုမထအော်လာတယ်မျိုးနှစ်ဖက်တိုင်းဝိုင်းရဲ့ကျွန်တော်နှစ်ဖက်တိုင်းဝိုင်းမှာကွာတာတခုရှိဗုဒ္ဓဘာသာတိုင်းဝိုင်းမှာကြာတော့အယူသားရေးဆွံ့ရောက်တယ်လူနည်းစုပဲထောက်ခံဆိုင်မိုးဆွေနေတိုင်းဝိုင်းထဲမှာကြာတော့ကျွန်တော်ဆိုရှယ်မီဒီယာပေါ်မှာကြည့်ရင်ဘုလကူရကလည်းထောက်ခံနေရတွေ့ရတယ်အဲ့ဒါတွေကြည့်ရင်ဒီရိုနေဆန်းလွင်တို့ပေါင်းကျင်းတို့ထွေးလွင်ဦးတို့ဒီဆိုရှယ်မီဒီယာစာမျက်နှာတွေမှာပတ်ကျင်ရတာချင်းချင်းတွေ့နိုင်
တယ်ဟုတ်ကဲ့ကျေးဇူးပါကိုလိုင်ဝင်းထွန်းရဲ့ကျေးဇူးပါပါဝင်ဆွေးနွေးပေးတဲ့အတွက်အခုကျွန်တော်တို့ Facebook ကနေမှတ်ချက်တချို့ပို့ပေးပို့ထားတာကိုလည်းပဲကျွန်တော်ဖော်ပြချင်ပါတယ်တူဦးကတော့ဂျွန်နိုင်ဆိုတဲ့အကောင့်ပါရှင်မှာသူကတော့အတူနေထိုင်ရေးအတွက်နံပါတ်1ကတရားဥပဒေစိုးမိုးဖို့နံပါတ်2ကဒန်းလူညီမရှိဖို့နံပါတ်3ကကောင်းမွန်တဲ့ဘာသာတရားလူတိုင်းမှာရှိဖို့နံပါတ်4ကကိုချင်းစာရက်ဖို့လိုပါတယ်ဆိုပြီးသူကအချက်တွေနဲ့ထောက်ပြပါတယ်နောက်အကောင့်တခုကတော့ Fatima ဆိုတဲ့အကောင့်ပါရှင်မှာသူကတော့မတူခွဲပြားမှုကိုတဲ့အတူတကွာညီညီချင်းချင်းနေနိုင်မှုကအများကြီးစဉ်းစားနေဖို့တော့မလိုပါဘူးတဲ့ကိုနေတဲ့နိုင်ငံရဲ့ဥပဒေကိုလိုက်နာမယ်ကိုယုံကြည်ရဘာသာကိုညီညီချင်းချင်းကိုးကွယ်မယ်လူချင်းဝင်တဲ့နေပေါ်တဲ့ဆိုပြီးတော့သူကမှတ်ချက်ပေးပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကျွန်တော်ကိုသက်စုဝင်းရဲ့သဘောထားကိုအချုပ်အနေနဲ့ဟိုဆွေးနွေးပေးစေချင်ပါတယ်ကျွန်တော်တို့ဒီလိုပေါ့လေဟိုလူမှုတိုင်ဝမ်ချမ်းမှာညီညီညွတ်နဲ့တဟဆာတာဖြစ်ဖြစ်နေနိုင်မှုဆိုလို့ရှိရင်လူလူချမ်းမှာပဲဖြစ်ဖြစ်အစိုးရအပိုင်းရပဲဖြစ်ဖြစ်ဘာလို့လုပ်ဖို့များလုံမလဲစောစောကဒီအရှင်စာရိတ္တဆွေးနွေးထားတဲ့အချက်ကလေးတခုဆိုရင်လည်းစိတ်ဝင်စားစရာကောင်းပါလေ။ဟိုအပြန်လည်းလူမှုရေးလုပ်ငန်းတွေလောက်ကြရင်အပြင်တလူတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေတည်ဆောက်ဖို့ဆိုတာမျိုးပေါ့လေ။ဆိုတော့ကိုသက်ဆွေဝင်းသဘောထားရောဘယ်လိုရှိလဲခင်ဗျာ
။ကျွန်တော်ကအမြဲတမ်းထောက်ခံရတာလို့ခင်ဗျာ။ကျွန်တော်တို့ဒီဇင်လုံးတွေကဒီကျွန်တော်မြန်မာလူခွေပြည်ပါလေ။ဒါမျိုးဒီရေးသမီးတွေရှိပါလေ။ဒီမဖြစ်နေတဲ့ဆိုလို့ရှိရင်ကျွန်တော်စမိုင်းကကြီးရမျိုးတွေပြောလို့ရှိရင်ဒီအသားရေးဆိုလို့ရှိရင်အဲ့ဒီအသားရေးတွေကပြုရမျိုးတွေကျွန်တော်ဒီနေ့ရှိခဲ့ပါလေ။အဲ့လိုပဲဒီဒုဒ္ဒဘာသာရေးရဲ့ဒီကျွန်တော်တို့တရုတ်ကျွေးကြီးကျွန်တော်တို့ဒီတခါတိုင်းဒီလူထုံကျွေးကြီးကျွန်တော်တို့လုပ်ပဲလူကျွေးကြီးဆိုလို့ရှိရင်ဘယ်ဖြစ်မှုကိုလဲဒါမျိုးဒီဘာသာမျိုးကိုဒါရေးဟာမျိုးရှိပါလေ။ကျွန်တော်ဒီမှာဒီလိုမျိုးကုလဆက်ဆံမှုရှိခဲ့ပါလေ။ဒါကြည့်ကျွန်တော်ဒီဒီနောက်ပိုင်းမှာပုံစံဒီခိုင်မှာဆိုလို့ရှိရင်တော့အရင်လုံးကဒီမဖြစ်မျိုးရည်နဲ့ဒီတခါရည်ရည်နဲ့အရင်လုံးကကုလဆက်ဆံမှုရှိခဲ့ရပါလေ။အားလုံးကပြောပါလေ။မင်းတို့ကတော့ဒီဒီဒီရရဒီဒီဒီခိုင်အကူအညီပြောပြရဆိုလို့ရှိရင်ဒီအရင်လုံးကတွားလာဝင်ဆက်နေရမျိုးရှိတယ်။ဒီကတော့တကယ်ကြီးတက်တာမျိုးရှိတယ်။အဲ့တော့ဒီလိုရတဲ့ရင်းနဲ့ရှိခဲ့တဲ့ကိစ္စလေးပါ။ဒါကဒီဖြစ်လာတဲ့ပြဿနာတွေကဒီလိုကျွန်တော်တို့ပြဿနာဖြစ်လာတဲ့ဆိုတော့ဖြစ်ခဲ့တဲ့အကြောင်းကအများကြီးရှိတယ်ကျွန်တော်တို့တကယ်လို့ပြဿနာတူတူလေပုံကြီးရမျိုးဖြစ်နေတာတကယ်ဖြစ်တာမျိုးလေရှိနိုင်တယ်။ဒါတည်းဒီဟာအကြောင်းမျိုးချင်းကြားမှာကျွန်တော်တို့ဒီမှုပြတ်ကုန်ရပြီ။ကျွန်တော်ဒီအမုန်းကြီးပုံများလာတယ်။ဒါကလည်းကျွန်တော်တို့ဒီရက်ဘက်ဖွဲ့စည်းတူတူရလေချင်းကြားထဲမှာပြန်ပြီးတော့ဒါမျိုးပူပေါင်းဆောင်ရွက်မှုတို့ဖြစ်နေတယ်လို့
Okay, အဲကိုသက်ဆိုရင်းရဲ့တယ်လီဖုန်းလိုင်းပြတ်ပြောင်းနေပြတ်သွားပါတယ်ဆိုတော့ကျွန်တော်ကိုမြားကြီးရဲ့သဘောထားလဲဟိုသိကြပါတယ်ခင်ဗျာဆောစောဒီအရှင်စာရိတ်တာထောက်ပြသွားတာလေးတစ်ချက်လည်းရှိရလေဒီလူမှုဟိုရေးလုပ်ငန်းတွေလုပ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားမှာလို့ဟိုဟိုယုံကြည်မှုတွေတိစောက်သွားတာမျိုးလို့စသဖြင့်ပေါ့လေရင်းနှီးမှုတွေရလာမယ်လုပ်ငန်းမျိုးတွေဒါတော့ဒီဟိုလူမှုတိုင်းဝမ်းကြားလောက်ရမှာပေါ့နော်ကျွန်တော်ဟိုကိုမြားကြီးကိုဆွေးနွေးစေချင်တာတော့ဒီလူမှုတိုင်းဝမ်းကြားလုပ်တဲ့ကိစ္စနောက်အစိုးရဘက်နေတာဝန်ရှိတဲ့သူတွေဘက်ရောက်လုံနိုင်တာတွေဟိုတားဆာတာဖြစ်အောင်လုံနိုင်တာတွေဘာတွေရှိနိုင်လဲကိုမြားကြီး
ကျွန်တော်မြင်တာကလူမှုတမ်းပိုင်းကြဆိုးသာပြောတော့ဒီဆရာတော်တပားဆွေးနွေးသွားတဲ့ဟာအရာကောင်းပါတယ်ကျွန်တော်မြင်တာဒါသိကျွန်တော်တို့နိုင်ငံသိထူးခြားလုပ်ရမယ့်ဒီကမဟုတ်ဘူးလို့မြင်တယ်လောက်ကိုလို့ရမှာလို့အစဉ်လာရှိပြီးသားပါနာဂစ်မှာဖြစ်ခဲ့တဲ့ကောင်ကျွန်တော်တို့အားလုံးဝိုင်းကုန်ခဲ့တဲ့စိတ်တက်မှုပြန်မွေးဖို့ပဲဒါပဲကျွန်တော်မြင်တာတိုင်းပြည်အကျက်တဲ့တိုင်းပြည်အကျက်ဆိုအားလုံးဝင်ထမ်းမှုပဲဒါပဲကျွန်တော်မြင်တဲ့ဟာရှိခဲ့ပြီးသားပါနောက်ကျွန်တော်တို့ကဟိုအခုမှတစိမ့်နေမှာမဟုတ်တာအတူတူနေခဲ့ပြီးအခုဒီဖက်နဲ့တစ်ဖက်နဲ့အထင်မြင်လွဲမှားမှုတွေကြောင့်ကျွန်တော်တို့ကြောချင်းဟိုဂျင်းချင်းမအံ့နိုင်တဲ့အခြေအနေလေအဲ့တော့ကျွန်တော်တို့မြန်မြန်ဆိုင်ပြီးတရားတော်ပို့လင်းလင်းညှိနေနေဆွေးနွေးလိုက်မယ်ဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်ဒီကိစ္စလေးကြည့်နေမယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒါကတော့ကျွန်တော်ကဒါလူမှုဖွဲ့စည်းတာတစ်ဖက်တစ်ဖက်တန်လျာတွေကိုချိန်ဖျက်ရမယ်လို့ကျွန်တော်မြင်တယ်ဆိုတော့ဟာတစ်ဖက်ကတော့ဟာမဟုတ်ဘူးဒီညမှာဆိုတော့ကြခုနထောက်ပြသွားတာဗမာမွတ်စလင်အများစုကဝိုင်းပြီးတော့ line ပေါ်မှာထောက်ခံတယ်ဆိုတော့အဲ့ဒါကြတော့မဟုတ်ဘူးကြဗမာမွတ်စလင်အဖွဲ့စည်းကတရားဝင်အစအဖွဲ့စည်းငါးဘက်ကိုယ်တိုင်ကအကြမ်းဖက်ဝါဒကိုလက်မခံဘူးရှုံးချတယ်ဆိုရယ်တရားဝင်ကြီးညာချက်ထုတ်ထားတာရှိပြီးသားဆိုတော့အဲ့လိုအထင်မြင်လဲမှမဟုတ်ကျွန်တော်တို့ကလည်းရှင်းပြနိုင်ပြန်ရှိရမယ်ကျွန်တော်မြင်တာမွတ်စလင်တိုင်းဝမ်းကအဲ့တော့ဘာမွတ်စလင်များစုတော့မဟုတ်ပါဘူးဘာမွတ်စလင်ရဲ့တဘာဝကကျွန်တော်ရှင်းပြချင်တာဟိုးမူဂျာဟီဒင်လှူရှားမှုပါတယ်ပေါ့ဘာမွတ်စလင်တွေပါဝင်ပတ်သက်ခဲ့ဆိုတော့သမိုင်းမှာမရှိဘူးကြဆိုတာဒါဆရာကြီးဦးရဆက်တဘောလားအတိုင်းပဲအကုန်လုံးရက်တင်ကြတာဖြစ်ပါလေဒါတစ်ပိုင်းမှာအစိုးရဘက်ကလုပ်ပြီးမှလုပ်ပြီးရမယ်ဟာလူမှုပတ်ဝန်းကျင်ကကုတဟဆရာဖြစ်အောင်အစိုးရ facilitate ဒီကလုပ်ပြရလိမ့်မယ်တစ်ချက်နောက်တစ်ခုကတရားဥပဒေကိုခန့်ခိုင်းမှမှကြောစားကျင်တာမခွဲကြပဲနဲ့ဆိုတော့ဒါကျွန်တော်စီရင်ရမယ်လို့မြင်တယ်။ဥပမာပြစ်မှုကိုပြစ်မှုလို့ပဲကျွန်တော်မြင်ရတယ်။ဆိုတော့ပြစ်မှုကျူးလွန်တဲ့အခါမှာဆိုတော့လူတက်မှုကျူးလွန်တဲ့အခါမှာလူမျိုးအသီးသီးဘာသာအသီးသီးရှိတယ်။ဒါပေမဲ့သူ့ကိုပဲကျွန်တော်တို့အရေးယူရမှာဖြစ်တယ်။သူနဲ့တက်ဆိုင်တဲ့ဘာသာတွေ၊သူနဲ့တက်ဆိုင်တဲ့လူမျိုးတွေဆွဲခဲ့ကြရမလို့တဲ့အခြေအနေရောက်အောင်အစိုးရကအဝဲနဲ့ပြစ်လို့ရမယ်။အရေးယူမှုတွေတိတိကျကျလုပ်ရမယ်။အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့နှီးသွားမှာပါ။
ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပြည့်တဲ့88မြင်းဆက်ကိုလင်းလူဖွဲ့စည်းရာကိုမြားရေးဟိုလူငယ်နဲ့လူမှုသားစာတာဖော်ဆောင်ရေးစင်တာကိုတက်ဆိုခွင့်ကိုလင်းပါဝင်ဆွေးနွေးရတဲ့သူတွေအီးမေးလ်တွေ Facebook တွေကနေမှတ်ချက်ပေးရတဲ့သူတွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ညတရားလေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးပါမယ်ရှင
်ကျွန်းနိုင်ငံနေနဲ့မြောက်ကိုရီးယားနိုင်ငံကိုတင်ပို့နေတဲ့လောင်စာထုတ်ကုန်တွေကိုကန့်သတ်လျှော့ချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံကဒီကနေ့မှကြေညာလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဒုံးလက်နက်ထုတ်လုပ်မှုအစီအစဉ်တွေအပေါ်မှာကုလသမဂ္ဂကတခါရေးယူလိုက်တာနဲ့အညီလှုပ်ဆောင်လိုက်တာဖြစ်တယ်လို့ပြောပါတယ်မြောက်ကိုရီးယားကိုတင်ပို့နေတဲ့တန်စမီသားလောင်စာစီတွေကိုလာမယ့်အောက်တိုဘာ10ရက်နေ့ကစတင်ပြီးတစ်နှစ်ကိုပေပါ2သန်းပဲတင်ပို့ဖို့လျှော့ချသွားမှာဖြစ်တယ်လို့တရုတ်ဆိုရကုသရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ထပ်ပြင်းသဘာဝတန်ခိုးရောင်းချမှုကိုတော့ချက်ချင်းရဆိုင်သွားမှာဖြစ်တယ်လို့ပြောကြလိုက်ပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံမှာပြင်အား 3.4 အဆင့်ရှိတဲ့ငလင်းတစ်ခုလုတ်ခတ်သွားတာကိုတိုင်းတာသိရှိခဲ့တယ်လို့မြောက်ကိုရီးယားအင်ဂျင်နီယာနိုင်ငံတွေကဒီနေ့မှပဲပြောကြားလိုက်ပါတယ်။ဒါဟာသဘာဝအတိုင်းဖြစ်တဲ့ငလင်းဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့အင်ဂျင်နိုင်ငံတွေဖြစ်တဲ့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကတော့သဘောမတူကြပဲဖြစ်နေပြီးတောင်ကိုရီးယားမိုးလေဝသဌာနကတော့ဒီငလင်းဟာသဘာဝအတိုင်းဖြစ်တဲ့ငလင်းလို့သုံးသပ်ပြီးတရုတ်နိုင်ငံကတော့ဒါဟာပောက်ခွဲမှုကြောင့်ဖြစ်တာလို့သံတရားရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတွားရောက်သတင်းယူခဲ့စဉ်တွင်ဖမ်းဆီးခံလိုက်ရတဲ့မြန်မာနိုင်ငံကသတင်းတောင်ဦးဖြစ်တဲ့ကိုမင်းစရာဦးနဲ့ကိုခွန်လက်တို့ကိုအာမခံနဲ့ပြန်လွတ်ပေးလိုက်ပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရဲ့တပ်ဖွဲ့ကစနေနေ့မှာပြောကြားလိုက်ပါတယ်။တရားရုံးကသူတို့ကိုအာမခံပေးလိုက်ပြီးဖြစ်ကြောင်းဒါပေမဲ့သူတို့အနေနဲ့အခုခါမှာမြန်မာနိုင်ငံကိုပြန်လွတ်မရသေးဘူးလို့ဘင်္ဂလားဒေ့ရှ်ရဲ့အရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါတယ်။England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားခဲ့ကြတာမှာ Tottenham Hotspur အသင်းက West Ham အသင်းကို 3-0 နဲ့အနိုင်ရသွားပါတယ် Tottenham တို့ဂိုးတွေကိုတော့ Harry Kane က2ဂိုး Christian Eriksen က2ဂိုးသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
သတင်းတင်ချက်ကိုကိုရင်တိုင်းတင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်တင်နီယာကတော့ TN1 ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။